Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တရဲ့2024ခုနှစ်တောက်ကြံညချမ်းဇူလိုင်လ12ရက်နေ့ VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွှင့်စီစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမမ
။ကျွန်တော်ကတော့ဝင်းမင်းပါ။ဒီညထေတဲ့ရသတင်းတွေကိုမဆူမွန်နဲ့ပဲကြွပြပေးမှာပါ။ဒီညအထူးကြဆုံးသတင်းတွေထဲမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့သမ္မတနေရာဆက်မပြိုင်ဖို့တောင်းဆိုသံတွေညံလာတာကိုညင်းပယ်လိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့မြောက်ကိုရီးယားကိုတုံ့ပြန်ဖို့နျူကလ িয়ার လမ်းညွန်မဟာမိတ်ဗျူဟာကိုလက်မှတ်ထိုးလိုက်ကြပါပြီ။နောက်မြန်မာစစ်ကောင်စီခေါင်းဆောင်ဟာတရုတ်ကပြန်လာတဲ့သမ္မတဟောင်းဦးသိန်းစင်ကိုတွေ့ခဲ့တယ်လို့နှိစက်သူတွေကပြောပါတယ်။ပါဆွေးနွေးတာဖြစ်နိုင်ပါလေ။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုကြောပြပေးမှာပါမဆင်မွင
်ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်လာရှိုးနဲ့နီးနေတဲ့တန်ရမ်းမြို့မှာတော့ UWSA ဝပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့တွေဘက်ကမြို့ကိုထိန်းချုပ်နိုင်မှုအတွက်ဖြန့်ကျက်နေရာယူထားနေပြီဖြစ်ပါတယ်
ဒီကွာလည်းတော့ဒီတက်ပြီးဖြန့်ထားကြတယ်ဒီလိုဖြန့်ထားကြတယ်ဖြန့်ထားတော့ဒီစီကောင်စီစက်ကောင်မှာမကွာသေးတာလို့ရှိတယ်ဒီကွာဒီကြီးရတဲ့ဒီမှာမနေ့ကစီကောင်အနေနဲ့ဒီလိုလုပ်တယ်
တန်ရန်ဘက်ကသတင်းအပြည့်စုံနဲ့အတူမြန်မာနိုင်ငံမှာစစ်ကောင်စီကဗန်လုပ်ငန်းရှင်တွေကိုခေါ်ယူဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့ပုဂ္ဂလိကဗန်နေစီမှာငွေထုတ်ဖို့အများကြီးအခက်အခဲတွေနဲ့ကြုံနေရပါတယ်။လာမယ့်အမေရိကန်ရွေးကောက်ပွဲမှာသမ္မတအဖြစ်သူဆက်ပြီးတော့ရှင်ပြိုင်မယ်ဆိုတဲ့သမ္မတဂျိုးဘိုင်ဒန်အကြောင်းကိုဆက်သွယ်မေးမြန်းထားတဲ့သုံးသပ်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့သမ္မတနေရာဆက်မပြိုင်ဖို့တောင်းဆိုသံတွေညံလာတာကိုညင်းပယ်လိုက်ပါတယ်။သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်တစ်ပါတီအမတ်တချို့အပြင်ဟောလိဝုဒ်မင်းသားကြီးဂျော့ဂျ်ကလိုနီပါဝင်ပါတီရဲ့ထိတ်တန့်မဲဆွဲရန်ပုံငွေထည့်ဝင်သူတချို့ကပါသမ္မတဘိုင်ဒန်ရွေးကောက်ပွဲဆက်မပြိုင်ဖို့တောင်းဆိုကြပေမဲ့သမ္မတကတော့သူနောက်ဆုံးမှာမဟုတ်ကြောင်းနဲ့အနိုင်ရဖို့ယုံကြည်ကြောင်းအခုလိုပြောလိုက်ပါတယ်
။ I think I'm the most qualified person to run for president. I beat him once.
သမ္မတနေရာဝင်ပြိုင်မှုအတွက်ကျွန်တော်သာအရေးချင်းအပြည့်အမြဲဆုံးပုံကိုလို့ထင်ပါတယ်။ဒေါ်နယ်ထရမ့်ကိုအရင်တစ်ခေါက်နိုင်ပြီးပြီလေ။အခုလည်းထပ်နိုင်မှာပါလို့သမ္မတဘိုင်ဒန်ကမနေ့ကနေ့တို့ထိပ်သီးဆွေးနွေးပွဲအဆုံးသက်သတင်းစာရှင်းလင်းပွဲမှာသတင်းထုတ်တွေကအကြီးအကျယ်ဝိုင်းမေးမြန်းချချိန်မှာပြောသွားခဲ့တာပါ။တိတ်မကြခင်ကသမ္မတဟောင်းဒေါ်နယ်ထရမ့်နဲ့စကားဆက်ထုတ်ပွဲမှာထိအောင်မပြောနိုင်တဲ့အတွက်သမ္မတဘိုင်ဒန်ကိုရွေးကောက်ပွဲမှာဆက်မဝင်ဖို့တောင်းဆိုတာတွေစဖြစ်လာခဲ့ပါတယ်။မြောက်အတလန်တိတ်ဆေးမာမေနေတူအဖွဲ့ကြီးရဲ့ထိပ်သီးဆွေးနွေးပွဲပြီးမနေ့ကဝါရှင်တန်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာယူကရိန်းအနေနဲ့နေတူအဖွဲ့ရဲ့အရေးပါမှုတွေကိုလည်းသမ္မတကအဓိကပြောကြားခဲ့ပါတယ်။နေတူမာမေအဖွဲ့ကအရင်ကထက်ပိုပြီးအားကောင်းလာတဲ့အကြောင်းနဲ့အမေရိကန်ပြည်တော်စုရဲ့အခမ်းအနားအရေးကြီးတဲ့အကြောင်းသမ္မတကအခိုင်အမာပြောသွားခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC မှာကျင်းပခဲ့တဲ့နေတိုးထိပ်သီးဆွေးနွေးပွဲမှာတော့ယူကရိန်းကိုနောက်ထပ်အကူအညီတွေပေးဖို့ကိစ္စအဓိကထားဆွေးနွေးခဲ့ကြပါတယ်။အဲ့ဒီချိန်မှာတော့အနောက်နိုင်ငံတချို့ကရုရှားကျူးကျော်မှုကနေကြုံလာရတဲ့ကမ္ဘာတလွှားရှုပ်ထွေးမှုတွေနဲ့အတူနောက်ထပ်စိန်ခေါ်မှုတစ်ခုဖြစ်တဲ့လက်နက်ပြိုင်ဆိုင်မှုကိုပါရင်ဆိုင်မှုပြင်ဆင်လာကြပါတယ်။ရုရှားရဲ့အဆက်မပြတ်တိုက်ခိုက်ခံနေရတဲ့ယူကရိန်းမှာငြိမ်းချမ်းရေးရနိုင်မှုကသူတို့လိုအပ်တဲ့လက်နက်တွေနဲ့စနစ်တွေကိုလုံလုံလောက်လောက်ရဖို့လုပ်နိုင်တော့မှာမဟုတ်ဘူးဆိုတာကိုတက်ဆထားတယ်လို့နေတိုးအနေနဲ့မဟာမိတ်နိုင်ငံတဲ့ယူကရိန်းကိုရုရှားစစ်တပ်ရဲ့ရန်ကနေကယ်နိုင်ဖို့လုံလုံလောက်လောက်ပြင်ဆင်ရမယ်ဆိုတာကိုထောက်ပြပါတယ်။ရုရှားတရုတ်မြောက်ကိုရီးယားနဲ့အီရန်တို့ကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးလာတာကိုအစည်းအဝေးမှာဆွေးနွေးခဲ့ကြတယ်လို့အချိန်ဖြုန်းနေလို့တော့မရတော့ဘူးလို့အမည်ဖော်ထုတ်ပြောဆိုခွင့်ရမထားတဲ့နေတိုးအရာရှိတဦးက VOA ကိုပြောပါတယ်။ဒါအပြင်မဟာမိတ်နိုင်ငံအားလုံးအတွက်အဓိကဦးစားပေးရမယ့်ကိစ္စကတော့အကူအညီတွေအတွက်ကုန်ကြငွေထပ်တိုးဖို့တွေမဟုတ်ဘဲနဲ့သူတို့လောက်ကိုင်းနန်းစွမ်းတိုးလာအောင်လုပ်ပေးဖို့ဖြစ်တယ်ဆိုတာကိုပြောဆိုထားပါတယ်ရှင်
။အမေရိကန်နဲ့တောင်ကိုရီးယားတို့ကမြောက်ကိုရီးယားကိုတုံ့ပြန်ဖို့နျူကလ িয়ার လမ်းညွှန်မဟာဗျူဟာကိုလက်မှတ်ထိုးလိုက်ကြပါပြီ။နေတိုးထိပ်သီးပွဲဘေးဘက်မှာဒီကောင်းဆောင်နှုတ်အနေနဲ့ကိုရီးယားကျွန်းဆွယ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့စစ်ရေးချင်းချမှုတွေကိုဟန်တားမဲ့ပူးတွဲစနစ်ထူထောင်ဖို့လမ်းညွှန်ချက်ကိုလက်မှတ်ထိုးလိုက်တယ်လို့တောင်ကိုရီးယားသမ္မတယွန်းကပြောလိုက်တာပါ။ နေတိုထိပ်သီးဝဲလာတဲ့တောင်ကိုရီးယားသမ္မတယွန်ဆော့ယိုကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတီးခြားတွေ့ပြီးအမေရိကန်ရဲ့နျူကလ িয়ার ပါဝင်စွမ်းအင်အပြည့်ကိုသုံးပြီးမြောက်ကိုရီးယားကိုဟန်တားရေးကတိမနေ့ကပေးလိုက်ပါတယ်။ဒီလမ်းညွှန်ချက်အရမြောက်ကိုရီးယားနျူကလ িয়ার တိုက်ခိုက်မှုဖြစ်လာနိုင်တာအတွက်အမေရိကန်ရဲ့နျူကလ িয়ার လက်နက်စနစ်တွေကိုကိုရီးယားကျွန်းဆွယ်ပေါ်နဲ့အနီးတစ်ဝိုက်မှာတရားဝင်ချထားပြီးဟန်တားသွားမှာလို့တောင်ကိုရီးယားသမ္မတယွန်ရဲ့ဒုတိယနိုင်ငံတော်လုံခြုံရေးအကြံပေးကင်တေဟီယိုကဝါရှင်တန်မြို့တော်မှာပြောလိုက်ပါတယ်ခင်ဗျာ။
စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်ကနေပြန်လာတဲ့သမ္မတဟောင်ဦးသိန်းစိန်တို့ဒီရက်ပိုင်းမှာတွေ့ဆုံခဲ့ပါတယ်လို့နှီးဆက်သူတွေကပြောပါတယ်။ဇွန်လ28ရက်နေ့ကတရုတ်နိုင်ငံမှာကျင်းပတဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီး9ရက်အခမ်းအနားကိုတက်ရင်းနဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့တွေ့ခဲ့တဲ့သမ္မတဟောင်ဦးသိန်းစိန်ကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတွေ့ခဲ့တာလို့နှီးဆက်သူတွေကပြောတာပါ။မြန်မာဘက်ကပါလိုက်တဲ့သတင်းအပေါ်မှာတရုတ်နိုင်ငံသားရေးဝန်ကြီးဘက်ကဘလို့သတင်းပြန်ပါခဲ့တယ်လဲဆိုတာကိုပြောဆိုကြပုံရတယ်လို့နှီးဆက်သူတွေကခံမှန်းကြတယ်လို့ဒီတွေ့ဆုံမှုကိုတော့နေပြည်တော်မှာတကပိတ်လောက်တာဖြစ်ပါတယ်ဒီလ9ရက်နေ့ကမှတရုတ်ကနေပြန်လာတဲ့ဒုတိယစစ်ကောင်စီရဲ့ခေါင်းဆောင်ဒူဘုံကျုံမှုကြီးစိုးဝင်းလဲပါပါတယ်ရှန်ဟိုင်းပူပေါင်းဆောင်ရွက်ရေးအဖွဲ့SCO ရဲ့စိန်လန်သောဖွံ့ဖြိုးတိုးတက်မှုဖိုရမ်ကိုတွားတက်ခဲ့တဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကလည်းစစ်ကောင်းဆောင်နဲ့တွေ့တဲ့အချိန်မှာတော့တရုတ်ဘက်ကဦးသိန်းစိန်လက်ထက်ကလိုမျိုးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထိရောက်အောင်လှုပ်ဆဲခြင်းပုံရတဲ့အကြောင်းပြောပြနိုင်တယ်လို့နှီးဆက်သူတွေကသုံးသပ်ပါတယ်။သမရဟောင်းဦးသိန်းစိန်ဟာတရုတ်ခီးစဉ်မထွက်ခင်နေ့ကလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့၃နာရီဝန်းကျင်ကြာဆွေးနွေးခဲ့ပြီးတော့ညဘက်မှာတော့တရုတ်တန်အမတ်ကြီးရှန်ဟိုင်းနဲ့ညစာစားရင်းနဲ့တင်ကြိုဆွေးနွေးခဲ့တာတွေလည်းရှိပါတယ်လို့နှီးဆက်သူတွေက VOA ကိုပြောပါတယ်။ရှင်းနေမှာတော့ရွေးကောက်ပွဲကျင်းပမယ်လို့စစ်ကောင်စီခေါင်းဆောင်ကဂရီဘေးပြောဆိုခဲ့ပြီးတော့လာပိုင်းအတွင်းမှာအခုလိုမျိုးခီးစဉ်တွေဖြစ်လာခဲ့တာပါတရုတ်ကဂျာဝင်စစ်ဆက်ပေးနေပေမဲ့လို့ရှမ်းမြောက်ဒေသမှာတော့တိုက်ပွဲတွေကဆက်ပြီးတော့မှကျယ်ပြန့်ပြင်းထန်နေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်ရှင်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ကန်နေစောက်ချညာသတင်းတွေကိုဆက်ပြီးတော့ပြောပြနေပါတယ်စံစည်းမတည်ငြိမ်မှုဖြစ်အောင်လုံမှုနဲ့ဖန်ထားတဲ့ဂျပန်နိုင်ငံသားကိုယုံထုတ်လိုက်ပါပြီ။မြန်မာနိုင်ငံမှာကုန်စည်နှုန်းမတည်မငြိမ်ဖြစ်အောင်စံစည်းတွေအဆမတန်အကျိုးမြတ်တွေရယူရောင်းချခဲ့တယ်ဆိုပြီးစစ်ကောင်စီဖန်ထားတဲ့လုပ်ငန်းရှင်၁၂ဦးတည်းက Iran Orange Zero Center ကြီးကဂျပန်နိုင်ငံသား Mr. Kasamatsu ကိုဇူလိုင်17ရက်နေ့မနေ့ကယုံထုတ်ခဲ့တာပါ။ Japan Times သတင်းမှာတော့အသက်53နှစ်အရွယ် Mr. Kasamatsu ကိုပထမဆုံးကြားလာမှုယုံကြည်နေတဲ့ရန်ကုန်မြို့တရားရုံးတစ်ခုမှာစစ်ကောင်စီကယုံထုတ်ခဲ့တာလို့တရားရုံးသတင်းအရင်းမြစ်တွေကိုကိုကပြီးဖော်ပြခဲ့ပါတယ်မစ္စတာကာဆာမဆူဟာမြန်မာနိုင်ငံကအီရန်စူပါမားကတ်ဖတ်ဆက်လုပ်ငန်းမှာကွန်ပျူစီဌာနအကြီးအကဲအမှုဆောင်ရရှိသူလည်းဖြစ်ပါတယ်ဆန်စင်းတို့စမတန်ရောင်းချရဆိုပြီးအီရန် Orange စူပါမားကတ်လုပ်ငန်းအမှုဆောင်ရရှိချုပ်ပါဝင် City Madness One Stop Mart အကြီးတန်းရရှိသူနဲ့လုပ်ငန်းရှင်၁၂ဦးကိုဇွန်လ30ရက်နေ့ကစစ်ကောင်စီကဖမ်းဆီးခဲ့တာပါခင်ဗျာ
မြန်မာစစ်ကောင်စီကိုလက်နက်တွေဝယ်ယူနိုင်ရေးထိုင်းနိုင်ငံကဗန်ကြီးတွေကကူညီလှုပ်ဆောင်ပေးတာတွေရှိခဲ့တယ်ဆိုတဲ့ဝေဖန်မှုတွေကိုတော့ထိုင်းဗန်ကြီးတွေဘက်ကကာကွယ်ပြောဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီကထိုင်းဗန်တွေနဲ့ချိတ်ဆက်ပြီးတော့လက်နက်တွေဝယ်ယူခဲ့တာတွေရှိခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးလောက်တဲ့အင်အားကသူတို့မှမရှိပါဘူးလို့ထိုင်းဗန်တွေကတုံ့ပြန်ပါတယ်။ဒါပေမဲ့သူတို့ဟာထိုင်းဆိုရကချမှတ်ထားတဲ့စီးမြင်စည်းကမ်းတွေနဲ့အညီတိတိကျကျလိုက်နာဆောင်ရွက်နေကြတဲ့ဗန်တွေဖြစ်ပြီးတော့အစိုးရနဲ့စီးမြင်ကြမှတ်တဲ့သူတွေကဘလို့အဖွဲ့အစည်းတွေနဲ့လုပ်ငန်းလှုပ်ဆောင်ခွင့်မရှိဘူးဆိုတာကိုရှင်းရှင်းလင်းလင်းပြထန်းထားမယ်ဆိုရင်သူတို့ဘက်ကလိုက်နာဆောင်ရွက်သွားမှာဖြစ်တယ်လို့ထိုင်းဗန်တွေကပြောပါတယ်။ထိုင်းနိုင်ငံကဗန်5ခုအပါအဝင်နိုင်ငံတကာကဗန်16ခုဟာမြန်မာစစ်ကောင်စီအထွတ်စစ်ပတ်ဆိုင်ရာပစ္စည်းတွေဝယ်တဲ့အခါမှာစစ်ပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ဆက်ဆက်ပြီးတော့ငွေလွှဲပြောင်းတာအပါအဝင်ဗန်ဝင်ဆောင်မှုတွေပေးခဲ့တယ်ဆိုတာကိုမြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အင်ဒရူးစ်ကဂျွန်လကုန်လုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့တာဖြစ်ပါတယ်။2023 2024 လေးဘန်နာရဲ့နှစ်တွေအတွင်းမှာတော့ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုတင်ပို့ခဲ့တဲ့စစ်လက်နက်နဲ့စစ်ပစ္စည်းတန်ဖိုးတွေကအရင်နှစ်ကထက်နှစ်ဆပိုများခဲ့ပြီးတော့အမေရိကန်ဒေါ်လာတန်120ဘိုးအထိရှိခဲ့ကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အင်ဒရူးစ်နဲ့ထိုင်းအမျိုးသားလုံခြုံရေးဆိုင်ရာလွှတ်တော်ကော်မတီဥက္ကဋ္ဌရိုမီရိုမနေတုန်းကတွေ့ဆုံတဲ့အချိန်မှာတော့ကော်မတီဥက္ကဋ္ဌဘက်ကအထူးကိုယ်စားလှယ်အင်ဒရူးစ်ရဲ့အစီရင်ခံစာပါဖော်ပြချက်တွေကိုညင်းဆိုသွားတာမရှိခဲ့သလိုမြန်မာစစ်ကောင်စီရဲ့လက်နက်ရောင်းဝယ်မှုတွေမှာထိုင်းဗန်နေဘက်ကအသုံးပြုလို့မရအောင်အရေးယူဆောင်ရွက်သွားမယ်အကြောင်းကိုလည်းပြောကြားခဲ့ပါတယ်ရှင်
။မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တရားကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံသွားတယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြလိုက်ပါတယ်။မြန်မာနယ်ခြားဆောင်ရဲတပ်ဖွဲ့ BGF နဲ့လုံခြုံရေးတပ်ဖွဲ့ဝင်စုစုပေါင်းတရားကျော်လောက်ဟာဇူလိုင်လ17ရက်ကဘင်္ဂလားဒေ့ရှ်နိုင်ငံတက်နက်မှာလာရောက်ခိုလုံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အစီအစိုက်တတကထရာပြူသတင်းမှာဒီနေ့ဖော်ပြလိုက်တာပါစစ်ကောင်စီအဖွဲ့ဝင်တွေဟာဇူလိုင်17ရက်နေ့မနေ့မနက်ပိုင်းမှာတက်နက်ပြည်နယ်ဆက်နေရာ3ခုကနေဖျက်ဆီးဝင်ရောက်လာတယ်လို့သတင်းမှာဖော်ပြထားပါတယ်သူတို့ကိုဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်ဖွဲ့နဲ့ကမ်းခြေဆောင်တပ်ဖွဲ့ဝင်တွေကဖမ်းဆီးထိန်းသိမ်းထားတယ်လို့လည်းဆိုပါတယ်ခင်ဗျာ
မြန်မာနိုင်ငံအပါအဝင်အဖွဲ့ဝင်9နိုင်ငံရှိတဲ့ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများနီးပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဘင်စတက်အဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့ဒုတိယအကြိမ်အစည်းအဝေးကိုတော့ဒီကနေ့အိန္ဒိယနိုင်ငံနယူးဒေလီမှာစတင်ကျင်းပနေပြီးတော့စစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဦးတန်းဆွေတက်ရောက်ပါတယ်။အဲ့ဒီဆွေးနွေးပွဲကိုတက်ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့ဦးတန်းဆွေတို့ဒီကနေ့ဆွေးနွေးပွဲပြင်ပမှာတည်တံ့တွေ့ဆုံခဲ့ကြပြီးတော့ရိုဟင်ညာဒုက္ခသည်တွေကိုနေရက်ပြန်ပို့ရေးကိစ္စကိုဆွေးနွေးခဲ့ကြတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနက VOA ကိုအတည်ပြုပါတယ်နေရက်ပြန်ပို့ဖို့ကိစ္စတွေပြန်ပြီးစတင်မယ်လို့နိုင်ငံခြားရေးဝန်ကြီးဦးတန်းဆွေဘက်ကအပြုသဘောဆောင်ပြီးတုံ့ပြန်ခဲ့တယ်ဆိုတာကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာဆန်မာမုဒ်ကပြောပါတယ်ဘင်းစတန်နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတော့အင်ရှင်ဖြစ်လက်ခံကျင်းပနေတဲ့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဘက်ကဒေသတွင်းနိုင်ငံတွေအကြားမှာစွမ်းရည်မြင့်တင်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်အရင်ဆုံးတော့တန်ရန်ကိုတိုက်ပွဲတွေကူးဆက်မလာဖို့အတွက်ဝါတပ်ဖွဲ့တွေကမြို့ရင်းမှာဖြန့်ကျက်ပြီးတော့နေရာယူထားတဲ့သတင်းကိုတင်ပြပေးခြင်းပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်လာရှိုးနဲ့နီးနေတဲ့တန်ရန်မြို့မှာတော့ UWSA ဝါပြည်သွေးစည်းညီညွတ်ရေးဝါတပ်ဖွဲ့တွေကဖြန့်ကျက်နေရာယူထားပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေမရှိအောင်ထိန်းချုပ်ထားလိုက်ပြီးဖြစ်ပါတယ်။ကြာသပတေးနေ့ညနေပိုင်းတုန်းကလည်း UWSA ခေါင်းဆောင်တွေကဒေသခံအုပ်ချုပ်ရေးတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံပြီးတော့အလွန်အမင်းစိတ်မပူကြဖို့တစုံတရာဖြစ်လာတဲ့ဆိုရင်ဝါပြည်နယ်ပန်ဆန်းဘက်ကိုတင်းချောင်ကြဖို့မှာကြားခဲ့ကြောင်းဒေသခံတွေက VOA ကိုပြောပါတယ်။လာရှိုးမှာတော့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဘက်ကနောက်ဆုံးရအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါမယ်။
ရှမ်းမြောက်ဒေသတန်ရန်မြို့နယ်အတွင်းစစ်ကောင်စီတပ်စခန်းတချို့ကိုတအံမျိုးသားလူမျိုးရေးတပ်မတော် TNLA ကတိုက်ခိုက်ခဲ့တဲ့နောက်ဗိုလ်ရုံးနေညသကောင်ချိန်လောက်မှာအင်အား2000ခန့်ရှိတဲ့ UWSA ဝါတပ်ဖွဲ့တွေတန်ရန်မြို့ကိုဝင်ရောက်လာခဲ့တာပါဒီကနေ့မှာတော့တန်ရန်မြို့နယ်ပတ်ဝန်းကျင်မှာဝါတပ်ဖွဲ့တွေကဖြန့်ကျက်နေရာယူထားပြီးတိုက်ပွဲတွေမဖြစ်ပွားအောင်ထိန်းချုပ်ထားကြောင်းနဲ့ညမန်းနေညကဒေသခံတာဝန်ရှိသူတွေကိုအစည်းအဝေးခေါ်ပြီးတော့မစိုးရင်ကြဖို့မှာကြားခဲ့ကြောင်းတန်ရန်ဒေသခံတူက VOA ကိုပြောပါတယ်
မင်းတင်းတယ်ဒီမင်းတင်းတော့ဒီမင်းရဲ့ဘာသာပြန်လို့ဒီကနေ့ဘာမှမကြားဘူးပေါ့မိုင်းတမ်းနဲ့မိုင်းတမ်းမှာကြားတယ်ဒီတိုင်းရမှာတော့တစ်ချက်မှမကြားဘူးဒီကွာလည်းတော့ပြုတ်အပ်ပြီးဖြန့်ထားပြီးတော့တမျိုးလုံးဖြန့်ထားပြီးတော့ဖြန့်ထားပြီးတော့ဒီစီကောင်စီစက်ကန်မှာမကွာသေးပါဘူးရှိတယ်အလူကြီးအပြင်ကတော့သူအနေနဲ့မှာပေါ့နော်ဘွားအလူကြီးရတဲ့ဒီမှာမနေ့အစီအစဉ်ဒီကြီးလက်ဒီကထာနဲ့ဒီရေရောကထာနဲ့ဒီမျိုးတွေဒီကကိုကျွေးမှုနဲ့စီးပွားလုပ်တယ်ဒီတိုင်းဒီရှင်းပြပေါ့နော်ကိုယ်ကြည့်နေတယ်ဒီလိုဒီအပြင်ကပြမကူနေဘူးပေါ့ဒီနောက်ဆုံးမမတ်တာမရှိအောင်တော့ဒီကချင်းဒီပန်းဆောင်တဲ့ကြီးတော့ဒီရပ်ပြီးတော့ကြီးတော့ပြန်ကြည့်တော့ပေါ့လေအဖြစ်ဘူးတော့အဓိကမှားတော့ပေါ့နော
်ဝါတက်ဒီဟာအများအပြင်တန်ရန်မျိုးအစွန်တွေမှာဖြန့်ကျက်ထားပြီးမြို့တွင်းမှာတော့နည်းငယ်သာသွာလာနေတာကိုတွေ့ရကြောင်းလဲသူကပြောပါတယ် UWS ရဲ့လာရှိုးဆက်ဆံရေးရုံတာဝန်ခံဦးညူရန်ကတော့ရှမ်းမြောက်ဒေသကတိုက်ပွဲတွေတန်ရန်ဘက်မကူးလာစေဖို့အတွက်ဒေသခံတွေရဲ့တောင်းဆိုချက်ကြောင့်စစ်ကောင်စီနဲ့ညှိနှိုင်းနေကြောင်းသတင်းထုတ်ပြန်ထားပါတယ်။လာရှိုးမှာတော့မင်းညာကစတင်ပြီးဒီနေ့တနေကုန်တိုက်ပွဲပြင်းထန်နေတယ်လို့မြို့တွင်းလူနေရပ်ကွက်တွေမှာလက်နက်ကြီးကျတာကြောင့်အရသာအနည်းဆုံး3ယောက်သေဆုံးကြောင်းလာရှိုးမြို့ကတူက VOA ကိုပြောပါတယ
်။မင်းကဟာမိုးချုပ်ရဲ့ပညာလို့ခုဒီမင်းလည်းခုတင်ပြီးပဲပပလဲပပလဲ900ခုံပြန်မှလည်းချတယ်နောက်ပြီးနေဟန်တဲ့မှလည်းချတယ်နေဟန်တဲ့မှတည့်နေလို့ညောင်ရီစားပြင်းတယ် อยู่ที่มาตรงนี้จ่าเองแล้วก็คงมีคุยคุยกับมาไปดูช่วยได้ตรงใจเลยแล้วก็เพื่อนในนี้คนมาเล่นเตียงตรงเนาะไอ้แบบนั้นเนี่ยเดี๋ยวก็รอช้ามาคือจะได้ยินที่ตัวเลยมันเนี่ยต้องมาแถวเตียงแล้วก็เตียงในเตียงเลยก็จี้จ้าตรงนี้จ่าเนี่ยก็เลยแต่เนี่ยดูเรื่องอะไรจ่าเลยมีเรื่องอะไรจ่าต้องมาลุ้นยา
MNDA ကိုကန်တပ်ဖွဲ့ထိန်းချုပ်ထားတဲ့တိန်းဒီမျိုးဘက်မှာတော့ညီနောင်မဟာမိတ်တပ်အင်အားထောင်နဲ့ချီရောက်ရှိနေတယ်လို့ကြားသိရကြောင်းအဲ့ဒီလာရှုပ်ဒေသခံကပဲပြောပါတယ်ဇူလိုင်17ရက်မနေ့ညကတော့တိုက်ပွဲဖြစ်ပွားတာမရှိပဲစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင်းတိန်းဒီမျိုးအထက်ကတက်အဆောက်အဦပျက်စီးခဲ့ပါတယ်လာရှုပ်နဲ့တိန်းဒီဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ MNDA အနေနဲ့တီးခြားသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒါပေမဲ့ဇူလိုင်10ရက်နေ့ရက်စွဲနဲ့လာရှုပ်တိုက်ပွဲနဲ့ပတ်သက်ပြီးတသားတွေလိုက်နာမယ်အချက်18ချက်ပါတားမြစ်အမိန့်ကိုထုတ်ပြန်ထားသလိုဇူလိုင်17ရက်နေ့မှာတော့စစ်ကောင်စီအရာရှိစစ်သည်တွေလက်နက်ချဖို့နဲ့လက်နက်ချလာသူတွေကိုစုငွေပေးအပ်မယ်အကြောင်းထုတ်ပြန်ထားပါတယ်ဒီတော့တွင်မိုးကုတ်မိုးမိတ်နောင်ချူကြောက်မဲတီဘောနဲ့တန်ရန်ဘက်မှာစစ်ကောင်စီတပ်နဲ့ DNL ပူးပေါင်းတပ်တွေအကြားတိုက်ပွဲဖြစ်ပွားနေပါတယ်နောင်ချူမြို့နယ်ဂုတ်တွင်းနဲ့ဂုတ်ထိပ်မှာလည်းမနေ့ကတိုက်ပွဲပြင်းထန်ပြီးစစ်ကောင်စီကလေကြောင်းကတစ်ချိန်တိုက်ခိုက်ခဲ့ကြောင်းတန်ရန်မြို့နယ်နားဆောင်ရွာအနီးစစ်ကောင်စီရဲ့မန်ကတ်စခန်းကိုတိုက်ခိုက်ခဲ့ကြောင်း DNL ကသတင်းထုတ်ပြန်ထားပါတယ်။ဒီနေ့ဒေသတွင်းတိုက်ပွဲအခြေအနေကိုမေးမြန်းဖို့ DNL ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမယ့်ဆက်သွယ်လို့မရခဲ့ပါဘူး။ရွှေဖီမြေသတင်းဌာနကတော့ဒီကနေ့မှာ DNL ပူးပေါင်းတပ်တွေကဂုတ်ထိပ်6ထပ်ကွေကစစ်ကောင်စီတပ်စခန်းကိုထိုးစစ်ဆင်နေတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကပြန်လည်တိုက်ခိုက်နေတာကြောင်းတိုက်ပွဲပြင်းထန်နေကြောင်းသတင်းဖော်ပြထားပါတယ်ခင်ဗျာ။
ဒါကတော့တန်ရန်မှာဝါတက်ဖွဲ့တွေကဖြန့်ကျက်နေရယူထားပြီးထိန်းချုပ်ထားတဲ့အခြေအနေကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဘန်နေမှာငွေထုတ်ဖို့ပို့ပြီးတော့မှခက်ခဲလာနေတဲ့အခြေအနေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကဘန်လုပ်ငန်းရှင်တွေကိုခေါ်ယူဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့ပုဂ္ဂလိကဘန်နေမှာငွေထုတ်ဖို့အတွက်အများကြီးအခက်ကြုံလာရတယ်လို့ကိုယ်တိုင်ကြုံတွေ့ရသူတွေက VOA ကိုပြောပါတယ်ကိုလိုချင်တဲ့ငွေပမာဏကိုထုတ်ယူလို့မရတယ်လို့ဒီအခြေအနေကိုအခွင့်အောင်းယူပြီးတော့ငွေထုတ်ချင်တဲ့သူတွေစီကနေဝန်ဆောင်ကအစမတန်တောင်းပြီးတော့လှုပ်ရှားသူတွေလည်းရှိလာတယ်လို့ပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုငင်းချမ်းတင်ပြပေးထားပါတယ
်ပြည်တွင်းမှာပုဂ္ဂလိကဘဏ်လုပ်ငန်းရှင်တွေကိုစစ်ကောင်စီကခေါ်ယူစစ်ဆေးတာတွေရှိခဲ့ပြီးတဲ့နောက်ပိုင်းဘဏ်ဝန်ဆောင်မှုလုပ်ငန်းတွေမှာကန့်သတ်ချက်တွေရှိလာပါတယ်ငွေအနှံထားသူတွေထုတ်ယူလို့တဲ့ပမာဏကိုဘဏ်တွေကအခုရက်ပိုင်းမှာထုတ်မပေးတော့ဘူးလို့ရန်ကုန်ဒေသခံတူက VOA ကိုပြောပါတယ်။ဟုတ်က
ဲ့ထုတ်ချင်ပါတယ်။သူကဆယ်ဘေးနဲ့ထုတ်ပေးလိုက်တာ။ငွေနဲ့ကြံလဲလို့ဆိုပြတယ်။ချီမီလည်းပါခဲ့တယ်။ချီမီတောင်းဆောင်ပမာရရင်300ထုတ်ပေးတယ်သူကလေ။ကုမ္ပဏီကလည်း90ထုတ်ချင်တာလည်းသူကချီမီက20လည်းရတယ်လို့ကြောက်ဘူးလို့ဒါနဲ့အဲ့လို300လေးပုံလေးမမကုမ္ပဏီပေးပါဦးဆိုတော့သူက30ရောထုတ်ပေးလိုက်တယ်။မနက်ပိုင်းတော့သူက50ထိထုတ်ပေးနေတယ်။ဒါပေမဲ့ငါတော့ဆက်လာရင်ဝင်ချလာဖြစ်လိမ့်မယ်။ကျန်တော့သူလက်ကျန်လဲသွားတော့ပေါ့နော်30ပဲတယောက်က30နှောင်းပြီပဲရအောင်မှာအဲ့လိုမှတ်လက်တက်လက်ထားတော့မရှိဘူးရှင်လေအဲ့ဒါမျိုးလက်ကျန်ပေါ်မှုတည်ရဲ့ပေါ့နော်ဟိုကြောင်းကြောင်းပါအေဝိုင်ရကျတော့ထုတ်တဲ့ချိန်က20လက်ကျန်ထုတ်တယ်ဆက်ကျန်ညတော့ပဲကျတော့15တိုင်းဆိုပြီးကြားပြီးတက်တက်လိုက်တာ
ပုဂ္ဂလိကဘဏ်တွေမှာငွေထုတ်ယူတဲ့ပမာဏကိုကန့်သတ်မထားဘူးလို့ဘိုးဘဏ်ကပြောပေမဲ့လက်တွေ့မှာတော့ဘဏ်တွေမှာငွေလိုတလောက်ထုတ်မရဖြစ်နေတာပါဘဏ်တွေဘက်ကတော့ငွေထုတ်ယူသူများလာလို့ပမာဏချိန်ညှိပြီးဆောင်ရွက်နေရတယ်လို့အကြောင်းပြချက်ပေးထားကြောင်းကိုတိုင်ကြုံတွေ့သူတွေကပြောပါတယ်။ဘဏ်တွေရဲ့ ATM ဆက်တော်တော်များများမှလည်းငွေထုတ်ယူလို့မရပဲတချို့ဆက်တွေမှာ error ဖြစ်လို့ပိတ်ထားတယ်ဆိုတဲ့စာသားတွေကိုကတ်ထားတာတွေ့ရပါတယ်။အခုလိုအချိန်မှာဘဏ်သွားစရာမလိုပဲငွေထုတ်ယူနိုင်တဲ့စနစ်တွေမှာလည်းဝန်ဆောင်ကကိုအဆမတန်ယူပြီးလဲလှယ်ပေးနေတာတွေရှိတယ်လို့ KP ကနေငွေထုတ်ခဲ့သူတူကအခုလိုပြောပါတယ်။
ကျေပင်းတဲ့ငွေကိုထုတ်တာမှလည်းမနဲ့စောစောဆိုတော့တခြားဆိုင်တွေမှာမစုံလန်းမိဘူးပေါ့နော်တဲ့ငွေကိုကေပေးထုတ်တာ1000ငွေယူသွားတယ်အမသမီးကတခြားသွားထုတ်တာဆိုတော့လေကလေးကသွားထုတ်တဲ့ခါကျတော့တဲ့ငွေကို1000ငွေယူလိုက်တယ်တခြားမှာနည်းနည်းပပလျှောက်ပြီးတော့နှစ်ဆိုင်လုံးဆိုင်လောက်မိလဲမိတော့2000 3000လဲရတယ်ဆိုတော့အမအိတ်ဆိုင်ကိုသွားပြောတော့အမမနဲ့တောင်ပြဿနာတက်ပြီမနေ့ကဆိုရင်မတို့ဈေးဝယ်ထွက်တဲ့ခါကျတော့လေကေပေးတဲ့မှာကေပေးနဲ့ရှင်းလို့ရတဲ့ဆိုင်လေးပဲအမဝင်ဝင်လိုက်တော့တယ်ပေါ့နော်
တရားဝင်လိုင်စင်ထုတ်ပေးထားတဲ့အေဂျင့်ယုံတော်တော်များများဟာအခုဆိုရင်ပိတ်ထားတယ်လို့ VOA ကစုံစမ်းသိရှိရပါတယ်။အာနာသိမ့်ပြီးနောက်ပိုင်းငွေလိုတလောက်ထုတ်ယူနိုင်တယ်ဆိုပြီးဘဏ်တွေကနေ special account ငွေစုစရင်းတွေဖွင့်ကိုင်းခဲ့ပေမဲ့လည်းအဲ့ဒီ account တွေမှာလည်းအခုချိန်မှာဘဏ်တွေကပေးတဲ့ပမာဏအတိုင်းသာထုတ်ယူနိုင်ပြီးလိုချင်တလောက်ပမာဏမထုတ်ပေးနိုင်ဘူးလို့ကိုယ်တိုင်ကြုံတွေ့ရသူတွေက VOA ကိုပြောပါတယ်ခင်ဗျာ။
ဒါကတော့ပုဂ္ဂလိကဘဏ်နေမှာငွေထုတ်ဖို့အခက်အခဲဖြစ်လာနေတဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာပါ။ဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးစီမှာတယ်။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာသူ့ပြိုင်ဘက်တွေကိုရှင်ပြိုင်နိုင်ပါဦးမလားလို့ဒီမိုကရက်တွေကြားမှာပဲအပြင်းထန်မေးခွန်းထုတ်ခံနေရတဲ့သမ္မတဂျိုးဘိုင်ဒန်ကတော့သူဟာရွေးကောက်ပွဲအတွက်အရေးချင်းအပြည့်အဝဆုံးသူဖြစ်ပြီးအနိုင်ရမယ့်သူပါလို့ကာကွယ်ပြောဆိုပါတယ်။နေတိုးစီရေးမဟာမိတ်အဖွဲ့ထိပ်သီးညီလာခံရဲ့နောက်ဆုံးနေ့မှာသမ္မတဂျိုးဘိုင်ဒန်လုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲကိုခြုံကြည့်ပြီးတော့မဲဆိုရင်ဝေဖန်မှုတွေဘလောက်ပဲရှိနေပါစေအောင်တော့သူ့အနေနဲ့လာမယ့်ရွေးကောက်ပွဲအတွက်ဆက်ရှင်ပြိုင်သွားဖို့စိတ်ဆန္ဒပြင်းပြတာကိုမြင်ရတယ်လို့နိုင်ငံရေးလေလာသူဒေါက်တာတင့်ဆွေကတုံ့တက်ပါတယ်။ကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ဒေါက်တာတင့်ဆွေခင်ဗျာ။နေတိုးအစည်းအဝေးနောက်ဆုံးနေ့မှာသမ္မတဘိုင်ဒန်ကသတင်းစာရှင်းလင်းပွဲတရပြုလုပ်ပါတယ်။ဟလာပြီးခဲ့တဲ့ဒီသမ္မတလောင်းစကားစစ်ထိုးပွဲတိုက်ရိုက်ထုတ်လွှင့်မှုမှာပြန်မဲ့သမရလောင်းကိုအေးမလှခဲ့ဘူးဆိုပြီးတော့လာမဲ့ရွေးကောက်ပွဲမှာသူ့ရဲ့ပြန်မဲ့ကိုနိုင်နိုင်ပါမလားဆိုပြီးတော့သူ့ပါတီတွင်ကသူ့ကိုထောက်ခံတဲ့လူတွေကစိုးရိမ်ပြီးတော့ဟလာဒီအငင်းပွားပွဲတွေဖြစ်နေတာဗောလေဆိုတော့အခုသတင်းစာရှင်းလင်းပွဲမှာသမရဘိုင်ဒန်ပြောဆိုသွားတာတွေကိုကြားတော့ဒေါက်တာတင့်ဆွေဘယ်လိုယူဆပါသလဲ
ဟုတ်ကဲ့အဲ့ဒီစကားစစ်ထုတ်ပွဲကညမှာသမ္မတဘိုင်ဒန်ပြောတာဆိုတာဖြေတာနဲ့ဒီကနေ့အခုလေးတင်ပြီးသွားတဲ့စကားတရစ္ဆာန်ရှင်လုံးပွဲဖြေတာတော်တော်လေးမတူပါဘူးသူတို့အင်္ဂလိပ်အသုံးရဆိုရင်အရင်ဟာတော့ bad night ပေါ့နော်မကောင်းတဲ့အခြေအနေအခုဒီကနေ့ညတော့ good night ဆိုပြီးကောင်းတဲ့အခြေအနေလို့ဒါ American media အကြီးကြီးတွေကချက်ချင်းသုံးသပ်ကြပါတယ်ဒါကလည်းတုံတရားမှန်တယ်လို့တော့ကျွန်တော်မြင်ပါတယ်ဒီသတင်းစာရှင်းလင်းပွဲကဘိုင်ဒန်နောက်ထပ်၄နှစ်အတွက်အလွန်အရေးကြီးတဲ့သတင်းစာရှင်းလင်းပွဲလို့ယူဆပါတယ်။ကျွန်တော်မြင်တာကတော့အရင်တစ်ခါနဲ့ဒီတစ်ခါပိုကောင်းလာတာတော့မှန်တယ်။ဒါပေမဲ့လို့သိတဲ့အတိုင်းဟိုအသက်ဇာတာဆိုတာပြောင်းလို့မရဘူးခင်ဗျ။သူ့ရဲ့ဇာကြနေတဲ့အနေအထားကတော့အခုလည်းပဲသိတာတယ်လို့ယူဆပါတယ်။ဒါပေမဲ့အလုံးသိကျင်နေတဲ့သူသမတလောင်းအဖြစ်ကထွက်မလားမထွက်ဘူးလားဆိုတော့မေကွန်ကိုသူစ조사ပြီးဖြေတဲ့အခါမှာအခုချိန်ထိတော့သူကထွက်မယ်လို့တစုံတရာပြောကြခြင်းမရှိတဲ့အတွက်ဒါဟာအရေးပါတဲ့အချက်တစ်ခုကိုပေါ်ပြလိုက်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာအဲ့တော့သမရဘိုင်ဒန်ကတော့ဟလာသူသာလျင်ဟလာထရမ့်ကိုအနိုင်ရအောင်လုပ်နိုင်မယ်လို့အရေးချင်းပြည့်မိတယ်လို့ဆိုပြီးတော့ပြောနေပါတယ်အော်ဒူးသမရာကင်မရာဟဲရစ်ကလည်းသမရာအီချင်းပြည့်မိတဲ့လူလို့လည်းသူချီးကျူးသွားပါတယ်။ဟာသူကတော့ရွေးကောက်ပွဲကိုပြိုင်ဖို့ဟိုပိုင်းဖြတ်ထားပြီးပြီဆိုတာကိုလည်းအခိုင်အမာဟာဘိုင်ဒန်ကပြောပါတယ်။ဆိုတော့အခုသတင်းစာရှင်းလင်းပွဲအတွင်းမှာသူပြောသွားတာတွေအပြင်ပေါ့နော်။ဒီသူ့ရဲ့ကျမရင်းနဲ့ပတ်သက်လို့စိုးရိမ်မှုတွေကိုလည်းသတင်းတော်တွေကမေးကြတယ်။အဲ့တော့သမရာရွေးကောက်ပွဲဝင်ဖို့ဂျိုးဘိုင်ဒန်ရဲ့ကျမကြီးအခြေအနေကိုရောဆရာဘလူမြင်မိပါလဲ။
ခုမနေ့လင်းဟိုဆံဝန်တယောက်နေနေပြောရင်တော့သူဟာဇယားလက္ခဏာတွေတိတိတသာကြတယ်ရောက်ရှိနေပါတယ်နောက်တစ်ခါသူဟာလွန်ခဲ့တဲ့၄နှစ်တုန်းကပြောဆိုတာဂျာတဲ့မှာပြောဆိုတာတွေနဲ့စာရင်သူဟာအင်းနဲ့အားနဲ့ခွန်နဲ့မန်နဲ့မပါဘူးဆိုတာတော့တွေ့တာပါတယ်ခင်ဗျသို့ဆိုလည်းပဲသူဟာသူ့ရဲ့ဆောင်ရွက်ချက်တွေအောင်မြင်တဲ့အကြောင်းကိုတော့ကြားကြနာနာသူပြောနိုင်တယ်အခုပြီးသွားတဲ့နေတိုအစည်းအဝေး85နှစ်မြောက်နေတိုအစည်းအဝေးကိုလည်းအောင်အောင်မြင်မြင်ကျင်းပနိုင်တယ်လို့လည်းပြောသွားပါတယ်။နောက်သူထောက်ပြတဲ့တစ်ချက်ကတော့ Trump နဲ့နေတိုနဲ့ပြဿနာနဲ့တရုတ်ရဲ့အသက်တိုးလာတဲ့အန္တရာယ်တွေဟာ Trump နဲ့တည့်ရင် Trump သာဆိုရင်အမေရိကန်နိုင်ငံရဲ့အနေထားဟာပိုပြီးတော့နေတိုရောပေါ့နော်။ဆိုးသွားနိုင်တယ်။အဲဒါကြောင့်ဒီ Trump ကိုအနိုင်ရဖို့သူဟာအရေးကြီးတဲ့သမ္မတလောင်းဖြစ်တယ်ဆိုတာကိုဆောင်းပေးပြီးတော့ကြာကြာနာနာဖြစ်ကြသွားနိုင်စွမ်းတော့ရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့
ဆိုတော့ဒီသတင်းစာရှင်းလင်းပွဲမှာဟလာဂျိုးဘိုင်ဒန်ပြောသွားတာတွေကိုနားထောင်ကြည့်လို့ရှိရင်ပြည်သူလူထုကသူ့ကိုမဲပို့ပေးလာမယ်ဆိုတဲ့အနေအထားမျိုးရောမြင်ရပါသလား
ဟုတ်ကဲ့ပထမတစ်ဆင့်ကတော့အဲ့ဒီအဆင့်မရောက်ခင်ကိုသူ့ဒီမိုကရက်ပါတီတွင်မှာသူ့ကိုနေရာဖေပေးတဲ့နယ်ဆိုတော့တိုက်တွန်းမှုတွေကရော့မသွားဘူးလို့မသွားသေးဘူးလို့ယူဆပါတယ် သူဟာအရင်တခါတည်းပို့ပြီးပြောနိုင်ဆိုနိုင်လုပ်နိုင်ကြိုင်နိုင်တာကတော့ဘယ်သူမှငင်းချက်မရှိဘူးသို့တော့အဲ့မဲပေးတဲ့ပြည်သူတွေဒီမရောက်ခင်မှာဒီဒီမိုကရက်ပါတီအတွင်းမှာသူအရေးကြီးတဲ့အဆင့်တွေကိုဖျက်ရလိမ့်မယ်ဒါဒီမိုကရက်ပါတီတစ်ခုလုံးရဲ့အနေထားလဲအရေးကြီးတယ်နောက်ဆုံးဟိုတစ်ချက်ကတော့ဟိုဒုတိယသမ္မတကမလာဟဲရစ်ကိုသူချီးကျူးသွားတယ်ဆိုတဲ့အချက်ဟာကတော့ဘာများနောက်ဆက်တွဲလာမလဲဆိုတာစဉ်းစားစရာတစ်ချက်လည်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျသူကကမလာဟဲရစ်ဟာသမတလုံနိုင်တဲ့အီချင်းရှိတယ်လို့သူကအဲထုတ်ဖော်ပြောသွားခြင်းဟာဒါတကယ်လို့သို့လို့သို့လို့စဉ်းစားတဲ့လူတွေအတွက်ဟလာထရမ်ကိုနိုင်ဖို့သူသာမဟုတ်ကမာဟဲရစ်တောင်မှနိုင်နိုင်နေဆိုတဲ့အလားအလာလေးသူအရေးအောင်ပြသွားတဲ့သဘောလို့ကျွန်တော်ကောက်ချက်ချပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒေါက်တာတင့်စွေကျေးဇူးအများကြီးတင်ပါတယ်ခင်ဗျတ
ောင်းပါပြီခင်ဗျဟုတ်ကဲ့
ဒါကတော့ပြိုင်ပွဲလမ်းကြောင်းကနေထွက်မသွားလူသေးတဲ့သမ္မတဂျိုးဘိုင်ဒန်အကြောင်းဒေါက်တာတင့်ဆွေကိုကိုညံဝင်းအောင်ကမေးမြန်းခဲ့တာပါရှင်ဆက်ပြီးတော့အင်ဒိုနီးရှားဘက်ကနိုင်ငံရေးသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်မြို့တော်ဂျကာတာအနေနဲ့အင်ဒိုနီးရှားရဲ့နိုင်ငံရေးမြို့တော်အဖြစ်ကနေဒီနှစ်ထဲမှာပြတ်ပြဲနိုင်ခြေရှိနေပါတယ်ပြဿနာအမြောက်များတွေနဲ့ရင်ဆိုင်ကြုံတွေ့နေရပေမဲ့ဂျာကာတာမြို့တော်အနေနဲ့ကတော့စီးပွားရေးမြို့တော်ဖြစ်ဆက်ပြီးတော့တည်ရှိနေဦးမှာဖြစ်ပါတယ် Dave Greenburn ဂျာကာတာမြို့တော်ကပေးပို့ထားတဲ့သတင်းကိုစံကျော်တင်ပြပေးထားပါတယ
်အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျာကာတာဟာလူဒုညဉ့်ဉန်းမှုနဲ့ပုံမှန်အချိန်တွေမှာတော့ရင်ကျောပိတ်ဆို့မှုစတဲ့မြို့ပြပြဿနာတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်ပြီးခဲ့တဲ့နှစ်တုန်းကကမ္ဘာအဆိုးအဆုံးရင်ကျောပိတ်ဆို့မှုနိုင်ငံတွေထဲမှာဂျာကာတာအနေနဲ့အဆင့်30မှာရှိခဲ့ရဆိုပြီးကမ္ဘာလုံးဆိုင်ရာရင်ကျောပိတ်ဆို့မှုတွေကိုစောင့်ကြည့်လေ့လာနေတဲ့တွန်တွန်သုတေသနအဖွဲ့ရဲ့စစ်တမ်းမှာလည်းဖော်ပြလို့ထားပါတယ်။အင်ဒီကာဟိုက်ဒရာတူလက်ကတော့သူ့ရဲ့ဆိုင်ကနေဒီပေါ့မြို့ကနေဂျာကာတာကသူ့အလုပ်ကိုသွားရင်ပုံမှန်ကြားမဲ့အချိန်ထက်ပိုပြီးတနားရီခွဲနီးပါးကြာမြင့်တယ်လို့ဆိုလာပါတယ
်။အမှန်ကတော့ဂါရစီကိုလူ၄ယောက်စီးတင်နေမယ်ဒီကလူတော်တော်များများကလူတစ်ယောက်ဂါရစီနှုံးနဲ့အလုပ်ကိုအသွားပြန်လုပ်နေကြတော့အဲ့ဒါတွေကပဲကားလမ်းကိုအကြီးအကျယ်ပိတ်စီတာဖြစ်ပါတယ
်။ဘန်ဒေါင်းနီးပညာအင်စတီကျူရဲ့ထုတ်ပြန်တဲ့သုတေသနစစ်တမ်းထဲမှာတော့ဂျာကာတာမှာမော်တော်ယာဉ်တွေကထွက်တဲ့မိခိုးငွေတွေကြောင့်လေတုညဉ့်ဉန်းမှုကိုအဖြစ်များစေတယ်လို့ဖော်ပြလို့လာပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတော့ IQL လို့ခေါ်တဲ့ဆွစ်ဇာလန်ကုမ္ပဏီကဂျာကာတာမြို့တော်ရဲ့လေတုညဉ့်ဉန်းမှုဟာကမ္ဘာပေါ်ကမြို့တွေထဲလေတုညဉ့်ဉန်းမှုအများဆုံးဆိုပြီးသတ်မှတ်ထားပါတယ်
။ရာလပီအင်းရကျေက
ဒါရီကအသက်ရှူလမ်းကြောင်းပိုင်းဆိုင်ရာကိုထိခိုက်စေပါတယ်။ချောင်းဆိုးတာဒါမှမဟုတ်တုပ်ကွေးလို့ခံစားရတာလို့မျိုးပေါ့
ဂျာကာတာမြို့တော်မှာတော့လူကြီးစက်တန်းဝန်းကျင်နေထိုင်ကြပြီးတော့ The Greater Jakarta Region လို့ခေါ်တဲ့ဂျာကာတာအပါအဝင်ဂျာဘာကျွန်းအနောက်ဘက်ချမ်းမာကတော့လူကြီးတန်း30ကျော်နေထိုင်ကြပါတယ်။အဲ့ဒီဒေသတွေထဲမှာရထားနဲ့လိုင်းကားတွေပြေးဆွဲပြေးနေပေမဲ့အများစုကတော့ဒါတွေကိုအသုံးမပြုကြပါဘူး
။ Public transport is currently much better.
အများဆုံးတဲ့ဥပဆောင်ရေးစနစ်တွေကဟိုးလွန်ခဲ့တဲ့10နှစ်20ခါနေစာရင်အခုပိုကောင်းလာပါလေ။ဖြစ်မလာသေးတာကတော့လူတွေကဒါတွေကိုအသုံးမပြုဘဲသူတို့ရဲ့ဆိုင်ငယ်တွေကားတွေကိုဆက်သုံးနေကြတာပါပဲ။
အာမဲဂျမဲကတော့အင်ဒိုနီးရှားတက္ကသိုလ်ကမြို့ပြစီမံကိန်းတွေရေးဆွဲတဲ့အထူးကျန်းကျင်တဲ့ပညာရှင်တစ်ယောက်ဖြစ်ပါတယ်။သူ့အပြောကတော့ဂျာကာတာနဲ့အနီးဝန်းကျင်ကဒေသခံအခွင့်အရေးတွေအနေနဲ့သူတို့ကြုံတွေ့နေရတဲ့မြို့ပြအခက်အခဲပြဿနာတွေနဲ့ခေတ်ရှိပြည်စီမံကိန်းသစ်တွေကိုအတူတကွပူးပေါင်းအဖြေရှာဖြည့်ရှင်းဖို့လိုအပ်နေတယ်လို့ဆိုလာပါတယ်
။ Jakarta gets all of the offices, gets all of the industries.
Jakarta မှာကုမ္ပဏီရုံးခန်းတွေအများကြီးရှိတယ်လို့ကုန်ထုတ်ဆက်ယုံတွေအများကြီးရှိပေမဲ့အိမ်ယာစီမံကိန်းအများစုကတော့ဂျာကာတာမှာညီငါးကအစမတန်ဈေးကြီးတဲ့အတွက်ပုံမှန်ရဆိုရင်မြို့စံတွေကိုထွက်ပြီးသူတို့အတွက်အကျိုးဖြစ်မဲ့အနီးနားဧရိယာတွေမှာပဲရှင်နီမြောက်နံမှုတွေပြုလုပ်ကြပါတယ်
။ဂျမဲကတော့ဂျာကာတာရဲ့အထက်ဘက်ရေဝေရေလဲဒေသတွေမှာအလွန်အကျွံဖွံ့ဖြိုးတိုးတက်မှုတွေကြောင့်မြေအောက်ဘက်ကရွာတွေကိုရေကြီးရေချမ်းမှုတွေဖြစ်စေတယ်လို့ပြောပါတယ်။ဒါတွေကလည်းစီလီဝေါင်မြေကမ်းနှဘေးမှာနေထိုင်တဲ့ဇိုင်နုတင်လိုလူတွေအတွက်အခက်အခဲတွေဖြစ်စေတယ်လို့ပြောပါတယ်။
ကလေးလူအမှရေသာကြီးခဲ့လို့ကတော့အိမ်အကုန်လုံးဟာစင်တီမီတာ30ပမာဏရှိတဲ့ရွှေနွန်တဲ့မြုပ်သွားကြလိမ့်မယ်ဗ
ျ။ဂျာကာတာရဲ့မြောက်ဘက်ပိုင်းကန်ယိုဒန်တလျှောက်မှာကတော့အစိုးရတွေအနေနဲ့ပင်လယ်တိုင်းတွေကိုပုံမှုချက်ထွင်တိစောက်လို့နေပါတယ်။အတုံးမပြူတော့တဲ့ဒီလိုပတိမျိုးတွေဟာအခြားတစ်ဖက်မှာတည်ရှိနေပေမဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာသလိုဒီရေဟာလည်းဂျာကာတာရဲ့အစိပ်ပိုင်းတွေကိုတဖြည်းဖြည်းတိုက်စားလို့နေပါတယ်။ဒီအတွက်ကြောင့်ပဲဘိုးအစိုးရအဖွဲ့အနေနဲ့ဂျာကာတာမြို့ပတ်ဝန်းကျင်အတွက်ပုံမှုကောင်းမွန်တဲ့ဒေတာအုပ်ချုပ်ရေးဆိုင်ရာကောင်စီတရက်ပေါ်ပေါက်လာစေဖို့အတွက်ကိုဒေတာဆိုင်ရာအစိုးရအဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်လို့နေပါတယ် ဒါပေမဲ့လည်းဒီကောင်စီအနေနဲ့ကခုဖြစ်ပေါ်နေတဲ့ပြဿနာအခက်အခဲတွေကိုဖြေရှင်းပေးနိုင်မယ်မပေးနိုင်ဘူးဆိုတာကိုတော့ရေဘူးကတထစ်ချပြောလို့မရဘူးလို့ကျမဲကပြောလာပါတယ
်
ဒီကောင်စီအနေနဲ့ဒေသဆိုင်ရာအစိုးရအဖွဲ့တွေတဲ့အာဏာပိုရှိတယ်ဆိုရင်လုံးဖြစ်မှာပါသူရဲ့လိုအပ်ချက်တွေကိုနားထောင်ပေမဲ့အစိုးရတွေအနေနဲ့မဖြစ်မနေလိုက်နိုင်ရမယ့်စီစဉ်တွေကိုဖန်တီးပေးနိုင်ရင်တော့လုံးဖြစ်မှာပါ
တချိန်ထဲမှာပဲဒီကလူတွေကတော့ခုလိုအဆင်မပြေတဲ့အခြေအနေတွေကနေစစ်မှန်တဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုသူတို့တွေအနေနဲ့မျက်ဝါးထင်ထင်မြင်တွေ့လိုကြတယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ
ဒါကတော့အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျာကာတာနဲ့ပတ်သက်တဲ့သတင်းဆောင်ပါကိုစံကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ်ဇူလိုင်လ12ရက်တောက်ကြနေညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်။ဒီသတင်းပတ်မှာတော့စစ်မှုထမ်းဥပဒေနဲ့အထွေထွေကြက်တဲမှုတွေကြားရုန်းကန်နေရသူများဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။လက်နက်ကင်ပြည်ပခါတွေတိုးလာတဲ့မြန်မာနိုင်ငံမှာစစ်ဘေးအန္တရာယ်နဲ့လူမှုစီးပွားအကြက်တဲတွေပိုးပြီးတော့ဆိုးလာတဲ့တပြိုင်တည်းထဲမှာပဲစစ်ကောင်စီပြဋ္ဌာန်းတဲ့စစ်မှုထမ်းဥပဒေကြောင့်အချိန်မရွေးစစ်မှုထမ်းပို့ခေါ်ယူခံရမှာကိုစိုးရိမ်နေကြရပါတယ်လို့လူငယ်အမျိုးသမီးတွေက VOA ကိုပြောပါတယ်စစ်ကောင်စီရဲ့လက်အောက်မှာစစ်မှုမထမ်းကျင်ကြတဲ့အတွက်နေရက်စွန့်ခွာတင်းချောင်သွားသူတွေကလည်းတစ်နေ့တစ်ခြားပိုများလာနေပါတယ်ဒီလိုမျိုးလူငယ်အမျိုးသမီးတွေရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတချို့သူတို့ကိုယ်တိုင်ရင်ဖွင့်ထားတာကိုမခင်ဖြူထွေးကဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားတာရှုစားနာဆင်ပါရှင်
There's a path we must choose sometime. Gotta stand up and fight sometime.
ကျွန်မကဟိုအိမ်မှာသလိုရှင်အဲ့ဒီဟာလည်းဖြည့်ရဲလူတယောက်ပေါ့အတက်ရဲတာဖြစ်ရှင်ညီမရဲ့အကိုတွေကတော့မပါတော့ဘူးသူတို့ပြောထားတဲ့အတက်ရဲတဲ့ဟာဒါပေမဲ့လည်းညီမအကိုရဲ့ညီမရဲ့နှစ်ယောက်သလုံးကိုလည်းဒီရောက်ဇာမရှိတဲ့ဥက္ကဋ္ဌကလည်းပြီးတော့ပြောတာပေါ့ဘာမျိုးတမ်းမျိုးရှိရဲဆိုပြီးသူတို့အဲ့လိုမျိုးကြီးစမှုထမ်းရဲ့လူကောင်းစဉ်မတက်ဘူးဒါပေမဲ့အဲ့လိုမျိုးကြီးသူတို့ဘက်မှရှိရင်ဘာလို့လဲဆိုတော့ညီမတို့ကြွားရဲ့အနောက်မှာတက်ရှိရမှာရာဆိုတော့ညီမတို့ကမြင်မြန်ပေါ့နော်အဲ့ဟာကိုပို့ပြီးတော့တည်ရတာပေါ့ကောင်းစဉ်ကမတက်တာမှရာအဲ့လိုတည်ရတဲ့ကြောင့်အဲရလူတွေကတော့ညီမတို့စိုးရင်လည်းစိုးရင်လည်းဒီကြောင့်တကူကူနိုင်ငံရဘာမှပြေးလို့ရတာမဟုတ်ဘူးသမီးကတော့ဘလိုပဲဖြစ်နေနေထွက်သွားလိုက်ပေါ့ဟိုဟာမြန်မြန်လည်းသွားလိုက်တော့ပေါ့လေတော့တော့ဖြစ်တယ်လို့နေလဲဆိုပြီးတော့မိဘတွေကိုညမပဲထားခဲ့ပြီးတော့ညမကတော့ဇမရတဲ့အလုပ်လုပ်လို့ဆိုပြီးတော့လာခလိုက်တာပါမှာရ
ဒီနှစ်ဖေဖော်ဝါရီလတဲ့စစ်ကောင်စီပြဋ္ဌာန်းခဲ့တဲ့စစ်မှုထမ်းဥပဒေအရအမျိုးသမီးတွေကိုစစ်မှုထမ်းဖို့ခေါ်ယူမဲ့အပတ်စဉ်ကမကြခင်စတော့မယ်ဆိုတဲ့သတင်းတွေထွက်လာတာနဲ့ကိုရိုင်းရောမိသားစုတွေကပါစိုးရိမ်ပြီးနေရက်ကနေချက်ချင်းထွက်ခွာခဲ့တဲ့အကြောင်းပြောပြခဲ့တဲ့သူကတော့စကိုင်းတိုင်းကမန်စင်ပါသူကတော့မြန်မာနိုင်ငံနဲ့အနီးဆုံးထိုင်းနိုင်ငံကိုထွက်ခွာခဲ့တဲ့သူပါစစ်မှုထမ်းဥပဒေအရအပတ်စဉ်အလိုက်ခွဲပြီးလူငယ်မျိုးသားတွေကိုစစ်မှုထမ်းဖို့ခေါ်ခဲ့တာရှိတယ်လို့အမျိုးသမီးတွေကတော့အပတ်စဉ်ကားမှာခေါ်ယူသွားမယ်လို့စစ်ကောင်စီကထုတ်ပြန်ထားတာပါဒေသတချို့မှာစင်းကောက်ယူတာတွေရှိလာတဲ့အတွက်လူငယ်မျိုးသမီးတွေကြားမှာရောမိသားစုတွေပါစိုးရိမ်မှုတွေတိုးလာတာပါဒီလိုစိုးရင်စီတဲ့အခြေအနေမျိုးကိုသူကိုယ်တိုင်ကြုံတွေ့ခဲ့ရတာကြောင့်လေနေရက်ကနေအမြန်ဆုံးထွက်ခွာဖို့ဆုံးဖြတ်ခဲ့တာလို့မန်စင်ကပြောပြပါဗျ
။ဟုတ်သူတို့ရေအဲ့လိုမျိုးရေဝင်တင်ညာပြီးကမှညီမတို့ကြောင့်ညီမတို့လိုချင်တဲ့အဲ့လိုမျိုး9ရက်10ရက်ဆိုပြီးတော့အဲ့လိုအတုတ်တင်နဲ့ခေါ်တာ။ညီမအကိုဆိုလို့ရှိရင်တကယ်တမ်းသူတို့အတက်သူတို့ပြောထားတဲ့အတက်နဲ့ဆိုရင်မပါဘူးမှဒါပေမဲ့စရင်ထဲမှာညီမအကိုထိန်းဆုံးရပါတယ်။အေးရအကိုအရင်လေ။နောက်ညီမတငယ်ချင်းတယောက်ပဲသူလိုရှင်လည်းပါတယ်အခုသူလည်းနောက်ဆုံးတော့တံတားနေပြီဒီဘက်ကိုကိုရောက်လာတယ်အဲ့လိုမျိုးဒီနာမည်စီးရင်နေပါပြီဆိုတော့အကုန်လုံးကလက်တော်တာပဲမနေကြတော့ဘယ်သူမှတော့မထမ်းနေကြဘူးလေဘယ်သူမှလည်းမိသားစုရဲ့အနေနဲ့အထမ်းမခံကြဘူးဆိုတော့တော်တော်များများထွက်ကြသွားတာပဲအဲ့တော့ညီမလည်းနေတော့ထွက်မယ်ဆိုပြီးထွက်လာကြလိုက်တာ
ဒီလိုပြည်ပကိုထွက်ခွာတဲ့သူတွေရှိတယ်လို့ပြည်တွင်းမှာပဲအချက်တဲတွေကြားမှာရုံးကန်နေကြတဲ့သူတွေကလည်းတူနေအသေးပါစစ်မှုထမ်းဥပဒေကြောင့်ဂရုစိုက်သွားလာနေထိုင်နေရတဲ့တစ်ချိန်ထဲမှာစားဝတ်နေရေးအချက်တဲကလည်းတနည်းတခြားပို့ပြီးတော့ဆိုးလာတယ်လို့လူငယ်အမျိုးသမီးတဦးဖြစ်တဲ့မက်မေဂျူရီလင်းကပြောပါတယ်
အခဲတာကတော့ညီမတို့တက်ပြသွားမှာခက်ခဲတယ်ပေါ့နော်။အော်ပြီးညီမတို့အရွယ်25 20ဆောင်းနေပြီ။ညီမတို့အရွယ်ရဲ့အရွယ်ပြန်ပြီးထောက်ပံ့ရတဲ့အရွယ်ဖြစ်နေပြီပေါ့။အဲ့လိုချိန်မှာညီမတို့ကငွေကိုပြင်လဲနေကြပြီပေါ့နော်။လုပ်ငန်းခွင်ကနေပြီးတော့လည်းဆက်လာရတယ်ပေါ့။ညီမတို့အရွယ်ကြားလို့ရှိရင်လုပ်ငန်းခွင်ကနေဆက်လာရတယ်။ကိုအိုးရင်းနဲ့ဆိုဆောက်ပါလာရတယ်ပေါ့လေ။ဆောက်ပါလိမ့်မယ်တနေ့လေးကြီးမှလာပြီးညီမတို့အလုံးချာရတယ်။ညီမတို့ဆက်ပါမယ်ပေါ့။ဒီဆောင်ရတဲ့လူကြီးကများတယ်ပေါ့နော်ဒီကငန်းငုံလာပြီးအခြေထားတဲ့အခါအဲ့လိုလူကြီးနေတဲ့အခါလည်းငါတို့အလေးရဖို့လည်းခင်းနေပါရဲ့ပြီးတော့ဟိုအလေးရကိုခင်းနေတော့ဒီဒီရန်ကုန်ရောက်တဲ့အခါကျတော့ငါတို့အဆောင်မှာနေရတယ်ပေါ့နေကြတဲ့အချိန်မှာငါတို့အိမ်ကလည်းပြန်ပြီးတော့ငါတို့တို့ပတ်ဆံကတောင်းနိုင်ပြီပေါ့နော်မတောင်းနိုင်တဲ့အခါကျတော့ငါတို့အလုပ်ချဖို့ကိုအသေးသေးကြိုးစားရတယ်ပြီးတော့ကုန်စည်လုံးတွေအဆောင်ခါကြီးအကုန်လုံးကငါတို့တွေ့ရတိုင်းမှာတော့အရင်ရင်းတက်နေတဲ့အခါကျတော့တော်တော်ရည်ရွယ်ချက်ဖြစ်တဲ့အခြေအနေမှာဖြစ်နေတယ်။တလားတလားဘယ်လိုရည်ရွယ်လဲဆိုတဲ့ဟာမျိုးကိုစဉ်းစားရတာပါရှင့်ဟုတ
်။မက်မေဂျူရီလင်းကတော့ရခိုင်ပြည်နယ်တွင်းတိုက်ပွဲတွေကြောင့်စစ်ပေးရှောင်ရင်မိသားစုစားဝင်နေရေးအတွက်အလုတ်ကန်ရှာဖွေဖို့ရန်ကုန်မြို့ကိုရောက်လာတာမကြသေးပါဘူး။လောလောဆယ်မှာစစ်ပေးကလုပ်ဖို့နဲ့စားဝင်နေရေးပြည်လည်ဖို့ကသူ့အတွက်အဓိကဦးစားပေးဖြစ်နေပြီးစစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးတော့လည်းမျက်စိဖွင့်နားဖွင့်ထားရတယ်လို့တနေ့တနေ့ကြီးလန့်စာစားနေရတယ်လို့နေနေရတယ်လို့ပြောပြပါတယ်
။ဟိုကိုရဲ့ဒီဆက်ပြီးချောင်းလာတဲ့ဟာကအရင်ကိုနေရတော့လေ။အမေအခုနောက်ပိုင်းတော့ညီမတို့ရန်ကုန်ကိုရောက်လာတဲ့အချိန်မှာတော့အဲ့ဒီပြည်ကိုကြားရတယ်။နောက်တဲ့ခါကျတော့ညီမတို့အပြေလေးပါလိမ့်မယ်။တိတ်ပေါ်ပေါ်နေပါမသွားလာရင်ပေါ့နော်။အာနောက်တစ်ခါကျတော့ညီမတို့ကကျတော့ဒီဆက်ပြီးညောင်ဖြစ်ရတော့ရခိုင်ဖြစ်တယ်ရော။ရခိုင်ဖြစ်တဲ့ခါကျတော့အာစစ်စစ်ခေတ်ကမှာညီမတို့ရန်ကုန်လာဖို့အတွက်လမ်းတစ်ဆောင်ပါဆိုတဲ့အားရဲစစ်စစ်ခေတ်ကိုဖက်တန်းလာတာမျိုးရှိတယ်ပါလေ။ဘယ်ခါကြောင့်ဒီရက်တဲ့ခါကြောင့်လို့ရှိရင်အရန်ကုန်မှာမျိုးရှိနေအခြားနေရာတွေတောင်းမြန်ကာညာမျိုးရှိနေဟိုညီမတို့ပြိတ်ပြီးတော့ပေါ်ပေါ်နေမသွားရင်ခဏခဏခဏအရင်ထက်တာပြိတ်နေလို့ပေါ့နော်။အာဆိုတော့ဟိုဘယ်လိုအခြေအနေမှလည်းမပြေတော့လေညီမတို့အနေနဲ့စီးရက်ကာသာမျိုးဖြစ်နေမှာရဲ့အဲ့တခုလို့ရှိရင်ဒီဟုတ်
ဘဝအိမ်မက်တွေကိုအေးအေးချမ်းချမ်းအကောင့်ထဲပို့ဖို့ကြိုးပမ်းအားထုတ်ကြရမယ့်အရွယ်မှာမြန်မာနိုင်ငံကလူငယ်အမျိုးသားအမျိုးသမီးတွေကတော့ရုပ်ပိုင်းစိတ်ပိုင်းမလုံခြုံမှုတွေနဲ့ရှင်သန်နေကြရတယ်ဆိုတာကိုတော့ကျွန်မဆက်သွယ်စကားပြောတဲ့လူငယ်အမျိုးသမီးများပြားကပြောပြကြပါတယ်။တချို့ကလုံခြုံရေးကြောင့်ပြစ်မှတ်ထားခံရမှာကိုစိုးရိမ်လို့အတန်အသုံးပြုခွင့်မပြုပေမဲ့လို့သူတို့ရဲ့ခံစားချက်နဲ့စိုးရိမ်မှုတွေကတော့အားလုံးအတူတူပါပဲ။ငွေကြေးဖောင်းပွားမှု၊ကုန်စည်နှုန်းကြီးမြင့်မှု၊အလုတ်ကန်ရှားပေါက်မှုစတဲ့အချက်တဲတွေကိုတပြိုင်တည်းရင်ဆိုင်ရတဲ့ဒီချိန်ထဲမှာစစ်မှုထမ်းဖို့အာရမခေါ်ဆောင်ခံရမလားဆိုတဲ့စိုးရိမ်ချက်တွေနဲ့လုံခြုံမှုကင်းမဲ့လာတယ်လို့အားလုံးကတန်တန်နဲ့ယင်ဖွင့်ကြပါတယ်။ဒီချိန်တွေကနေရှောင်ရှားဖို့နိစ္စရာပြပနိုင်ငံတွေကိုထွက်ခွာကြတဲ့အခါမှာလည်းအခက်အခဲတွေကတော့ကြုံကြပြန်ပါတယ်။စစ်မှုထမ်းတတ်မှတ်အရွယ်ထဲမှာပါနေတဲ့ CDN ကျောင်းဆရာမမခိုင်ကတော့ချိုင်းမှာအခက်အခဲတွေများပေမဲ့လို့လေမြန်မာနိုင်ငံကိုပြန်ဖို့ကတော့မဖြစ်နိုင်ဘူးလို့ AFP သတင်းမှာအခုလိုပြောခဲ့ပါတယ်
။ခုအချိန်ဒီမှာပြန်သွားရင်အဆင်မပြေဘူး။အခုအချိန်ဒီမှာစစ်မှုလက်ထမ်းကြမ်းချမ်းပါပဲ။သူတို့ပါရဲသူတို့ခေါ်ရတဲ့ပိုင်းနဲ့ပတ်သွားနိုင်တာပဲ။နောက်ပြီးရင်စီကံပြတဲ့အတွက်ကြောင့်မလို့နောက်ထပ်အလုပ်တစ်ခုထပ်ရှာဖို့ဆိုတာတော်တော်များအလုပ်ကမခံဘူးစီကံဖြစ်နေတဲ့အတွက်ကြောင့်မလို့။နောက်ပြီးတော့ပြန်ဖို့တော့အဆင်မရှိဘူး။နိုင်ငံရေးကောင်းလာရင်တော့ပြန်မှာဖြစ်စင်တယ်
အမျိုးသမီးစစ်မှုထမ်းတွေခေါ်မယ်လို့ပြောထားတဲ့အပတ်စဉ်ကဘယ်တော့စမယ်ဆိုတာသေချာမသိရသေးပေမဲ့နေရာဒေသတချို့မှာနာမည်စင်းမေးမြန်းကောက်ယူတာအသိပေးအကြောင်းကြားတာတွေရှိလာတာကြောင့်လူငယ်တွေကတော့စစ်မှုထမ်းဖို့ထက်ပြည်ပမှာကြုံရမယ်စင်ခုံမှုတွေကိုပဲရင်ဆိုင်တော့မယ်လို့ပြောဆိုကြပါတယ်။အခုချိန်မှာသူတို့ဘာကြောင့်စစ်မှုမထမ်းခြင်းကြတာပါလဲ။မက်စင်ကတော့အခုလိုပြောပါတယ
်။လူငယ်တိုင်းသိကြတယ်လူတိုင်းလည်းသိကြတယ်လေ။ဒီလိုကျမမဆင်မူတန်ခေါ်ရဲဆိုတာညီမတို့ကတားကြောင်လောက်တာပဲ။ဒါပြလို့လဲဆိုတော့ကောင်းတဲ့အချိန်မှာဆင်မူတန်ခေါ်တာမဟုတ်ဘဲနဲ့ဒီလိုဖြစ်နေတဲ့ညီမမဆင်မူတန်ခေါ်တာဘသူကစရေထိုင်ကျင်မှာလဲသူတို့စရေတော့မခံကျင်တော့ဘူးသူ့ဘာသာကိုညီမတို့တော်လိုင်းတွေဝင်ပြီးတော့သူ့ပြန်တိုင်တိုက်ဖို့ပဲ။သူတို့ရှိတော့ဘသူကမှတော့ဒီလူသားတိုင်းကလည်းသူတို့အတုံးချမယ်ဟာတော့ဘယ်လူများမှဆက်လဲမကြိုက်ဘူးဒီစနစ်ကိုလည်းမကြိုက်ဘူး။ဒီလိုချိန်မှာလာပြီးတော့သူတို့ထုတ်ပြန်တဲ့ဟာသူတို့ဥပ္ပိစွာလည်းဘာမှမဟုတ်ဘူးသူတို့ဘာသာသူလျှောက်ပြောနေကြတာလေဒါတွေကသူများနိုင်ငံတွေမှာဆိုလို့ရှိရင်ဟိုးရင်ကလေးကဒီစနစ်တရားရှိတာဒါကသူများနိုင်ငံတွေဆိုတာ
မမကကနဲ့ဟိုးရင်ကလေးကအဲ့လိုမျိုးတွေဟိုနှစ်နှစ်ဆိုနှစ်နှစ်တည်းနဲ့ကွဲဆိုတည်းနဲ့ကွဲကိုရီးယားတွေမှာလည်းအဲ့လိုရှိရတယ်။ဒါပေမဲ့ညီမတို့ချင်းမှာအခုလိုချင်းကမျိုးကြီးခုလိုမျိုးကြီးကြမှာဓာတ်ယူလာပြီးသုံးချရဲဆိုတာတော်ရုံအောင်လို့ကြည့်ရဲသူကတော့အကုန်လုံးသိကြရမှာရဘယ်သူမှလည်းမကြိုက်ဘူး။ညီမလည်းအဲ့ထက်မှလည်းဒီတိုက်တဲ့ထက်မှလည်းထိဆုံးရပဲပါတယ
်။ရခိုင်ပြည်နယ်ကနေစစ်ပေးရှောင်နေရတဲ့မတ်မေဂျူရီလင်းကတော့လူငယ်တွေအထက်ကြောက်ကြမှုကင်ကင်နဲ့ကို့ဘဝအိမ်မက်တွေကိုအကောင့်ထဲပေါ်နိုင်တဲ့ဘဝမျိုးအမြင့်ဆုံးရခြင်းပြီလို့ပြောပါတယ်
။ညီမတို့ဆိုလို့ရှိရင်တော့ဒီရန်ကုန်ကိုထွက်လာဖို့အတွက်ကကြတော့အရန်ဆွတ်ဖို့ကားကားနဲ့တော့ထွက်လာနိုင်ခဲ့တယ်ပေါ့လေ။ဒါမဲ့တကယ်ညီမတို့ရဲ့ဒေတာဆိုလို့ရှိရင်အခုရခိုင်ပေါ့နော်ညီမတို့ရခိုင်ဒေတာဆိုလို့ရှိရင်တော့နားလဲရိတ်ဆွေးထားတဲ့ရှိမှာရှိရဲ့ကုန်စည်စည်းစည်းတွေလည်းအများကြီးပဲပြတ်တောက်နေပေါ့။အဲ့ဒီမှာစားဝတ်နေရတယ်အရန်ရင်းတယ်နေမှာလေ။အဲအဲ့ဒီမှာညီမတို့လူလူငယ်အမျိုးသမီးရဲ့အားရရဲ့တိတ်မိကြနေခဲ့တာရှိတယ်။သူတို့ဆိုလို့ရှိရင်သူရဲ့အိမ်မက်တွေကမလိုက်နိုင်ဘူးပေါ့နော်မလိုက်နိုင်ဘူး။သူရဲ့ trauma လို့ပြောမှာပေါ့။ညီမတို့တော်တော်များများတော့ဒီလက်မှတ်ကြီးတိုင်းတော့ပါ။လေရင်တိုင်းတော့အိမ်အန်းကိုကြားခဲ့ရတယ်မာရီကြားခဲ့တဲ့အခါကျတော့ညီမတို့ဒီရန်ကုန်ကိုရောက်လာတဲ့ဆိုမှာညီမဆိုလို့ရှိရင်ဘုံဝင်တဲ့အတန်းကြားလိုက်လို့ရှိရင်လက်မှတ်ကြီးတန်းလားဆိုတော့ပြည့်ပြီလားမဖြစ်နေရပေါ့နော်။သူတို့ဆိုလည်းအဲ့ဒီကြားထဲမှာအဲ့လိုမျိုးတန်နေကြားထဲမှာအခုချိန်ကြီးတွေရသူရဲ့ယူမန်းချက်တွေအကောင့်ထဲမှာပေါ်လာနိုင်နေနဲ့ပြည့်နေနေတဲ့အမျိုးသမီးတွေအများကြီးရှိတယ်။ဆိုတော့သွားရဲ့အများဆုံးရင်းချမ်းပြီးတော့ညီမတို့ရဲ့အခွင့်အမ်းနဲ့အခွင့်အရေးတွေပေါ့နော်ပုံမှန်အတိုင်းနဲ့ပြန်ရရှင်နဲ့ပြန်လို့ရှင်နေတဲ့ပေါ့
ဒီလိုလူငယ်ရင်းရဲ့ဆန္ဒတွေအများဆုံးပြေပါစေအချက်တဲတွေကလည်းအများဆုံးလွတ်မြောက်ကြပါစေဒီစုတောင်းရင်လည်းပဲတည်တင်းပံအမျိုးသမီးကဏ္ဍကိုဒီမှာပဲရည်နာဝင်ပြုပါရှင်ကျမခင်ဗျူထွေးပါနောက်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင် ဥပဒေနဲ့အထွေထွေကြက်တဲမှုတွေကြားရုန်းကန်နေရတဲ့လူငယ်အမျိုးသမီးတွေအကြောင်းကိုမခင်ဖြူထွေးကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တူတာစုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာကိုတက်နိုင်တဲ့ဈေးနဲ့ကိုက်ညီတဲ့အိမ်မျိုးတွေကိုသူများရဲ့အကူအညီမယူဘဲနဲ့ဝယ်ယူဖို့အတွက်အိမ်ချမ်းမြေအကျိုးဆောင်မတ်တင်လေးတွေကအကြံပြုပါတယ်။အိမ်ချမ်းမြေဝယ်ဖို့အတွက်အတိုးနှုန်းတွေတက်တာအောင်ဘာတွေများဆောင်ရွက်သင့်ပါသလဲဆိုတာကိုကိုအောင်ကဒီသတင်းပတ်ရဲ့တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်မှာတင်ပြပေးထားပါတယ်။
တော့ location ပေါ်လည်းမူတည်တယ်ပေါ့နော်အခုအဓိကကတော့အိမ်ကလူတွေပထမဆုံးဝယ် primary resident အနေနဲ့ဝယ်မှာကိုနေဖို့ဖြစ်တဲ့အတွက်အလုံးနဲ့အဒီကျွန်တော်တို့ရဲ့စီမံစည်းကမ်းအရဆိုရင်အလုံးနဲ့ဝယ်မဲ့အိမ်ရဲ့အကွာအဝေးကအများဆုံး2 hours driving မှာရှိရမှာပေါ့နော်ပထမအိမ်ဝင်တဲ့အချိန်မှာဘာဖြစ်လို့လဲဆိုတော့အဲ့ဒီဒီ primary resident နဲ့ investment property interest rate လည်းကွာတယ်အဲ့တော့ကိုက occupy လုပ်မယ်ဆိုတာကို group ပြန်နိုင်ရမှာပေါ့နော်အဲ့တော့အဲ့လိုမျိုးဝယ်ရပါတယ်အဲ့တော့ကို့အလုပ်ရှိတဲ့နေရာနားမှာအိမ်ဝယ်တာတော့အကောင်းဆုံးပေါ့နော်ခုနတကယ်လို့ investment လုပ်ဖို့ဆိုရင်တော့ out of state ကိုလမ်းဝယ်လို့ရတယ်သို့တော့ investment လေးခုနပြောလို့ interest rate များတယ်အဲ့တော့နောက်တစ်ခုကဒီလူငှားများများရနိုင်တဲ့နေရာမျိုးမှာကိုကဝယ်သင့်တယ်ပေါ့နော်အဲ့လိုမျိုးလေးပါဟုတ
်ဘဏ်ကနေပြဿနာကြီးမယ်ဆိုလို့ရှိရင်ပေါ့လေဆိုတော့ဝင်ဥမာဝင်ငွေ6000ရှိတဲ့သူဆိုလို့ရှိရင်နောက်ဒီ credit score ကောင်းမယ်ဆိုလို့ရှင်ဘဏ်ကဥမာဒီအတိုးနှုန်းကိုဘယ်လောက်ထိသတ်မှတ်ပေးပါလဲနောက် credit score လည်းမကောင်းနောက်ဝင်ငွေလည်းသိပ်မများတဲ့သူမျိုးကြရင်ရောဒီအတိုးနှုန်းယူရဲဟာနဲ့ပတ်သက်ပြီးတော့ပေါ့လေနည်းနည်းလောက်ရှင်းပြပါလား
ဟုတ်ကဲ့ဟုတ်ကဲ့ကောအဲ့တော့အတိုးနှုန်းကဘယ်ပုံမှာမူတည်လဲဆိုတော့ခုနပြောဆို credit score ရယ်ဟုတ်လား debt to income ratio ပေါ့နော်သူတို့ရဲ့ income နဲ့တင်နေတဲ့အကျွေးတွေနဲ့ဘယ်လောက် percentage ရှိလဲအဲ့ဒါရယ်နောက်တစ်ခါ down payment percentage လေးกว่าไอ้3ခုมาหมู่ตีเลยป่ะเนาะสุบาสุลูกเดียวลูกเดียวอตุๆပဲ credit score ละ940ล่ะ income ละ6000ရှိတဲ့ client 2ယောက်လုံးอ่ะတစ်ယောက်က 20% down payment ချမယ်ဆိုရင်သူရဲ့ interest rate ကတက်တာမယ်တစ်ယောက်က 5% ပဲချ slightly မြင့်မယ်ပေါ့เนาะအဲ့တော့ interest rate ကတော့လောလောဆယ်အစိုးရတော့တက်နေတယ်သို့တော့ကျမတို့ဒီ wholesale rate တွေမှာတော့ conventional ခုန qualified mortgage ပေါ့เนาะအဲ့လိုမျိုးလာစားနဲ့ယူတဲ့ loan တွေဆိုရင်ကျမတို့ရှိမှာ 6% 6.5 အဲ့ချားမှာပဲရှိပါတယ်အဲ့လောက်ပဲရှိတယ်ဒါပေမဲ့ဘန်ဒီမှာတော့7 to 7.5ပေါ့နော်အဲ့လောက်ဖြစ်နေပါပြီအဲ့တော့ ခုနခရစ်ဥပဆိုပါသူခရစ်က620တမားနဲ့ကျွန်တော်တို့900တမားနဲ့ဆိုရင်တော့ပေးတဲ့ down payment တူမယ် DTI တူမယ်ဆိုရင် slightly ပေါ့နော် maybe quarter point ဆိုတာ 0.25 သို့မဟုတ် 0.125 အဲ့လောက်กว่าနိုင်ပါတယ်အနည်းဆုံး
ဘန်နေရနေပြီးတော့ပတ်စံချီးမယ်ဆိုလို့ရှိရင်ရောဥပမာဒီအတိုးနှုံးကိုအသေးသတ်မှတ်ထားတဲ့ဟာရှိပါတယ်နောက်တစ်ခုကအတိုးနှုံးကိုပေါ့လေဒီနိုင်ငံကသတ်မှတ်ထားတဲ့အတိုးနှုံးကဒါအပြောင်းလဲရှိတဲ့ခါကျတော့ဒီအတိုးနှုံးအပြောင်းလဲပေါ်မှာမူတည်ပြီးတော့လိုက်ပြီးတော့ဟိုပြောင်းပြီးတော့ပေးရတဲ့ဒီချင်းငွေနဲ့ဘယ်လိုကွာခြားမှုရှိပါလဲဘယ်ဟာ
ဟုတ်ကဲ့
ကို့အတွက်အားသာချက်ရှိပါလဲ
ဟုတ်အဲ့ဒါကကျွန်တော်တို့ခေါ်တာ fixed rate နဲ့ arm ပေါ့နော် adjusted ARM so adjustable rate mortgage ပေါ့နော်အဲ့တော့ adjustable rate နဲ့ fixed rate နဲ့မှာဘာကွာလဲဆိုတော့ market အခြေအနေပေါ်မူတည်ပြီးတော့နော်အခုအချိန်မှာဆိုရင်တော့ကျွန်မက fixed rate ကိုပဲထုတ်ပေးပါတယ်အားပေးပါတယ်ဘာဖြစ်လို့လဲဆိုတော့ rate ကအမြဲတမ်းတက်နိုင်တဲ့အတွက်ဒါပေမဲ့ကျွန်မကိုယ်တိုင်အတွေ့အကြုံပေါ့နော်2019ခုနှစ်ကကျွန်မအိမ်ဝယ်တုန်းကတော့ကျွန်မအဲ့ adjustable rate ကို7 years fixed နဲ့ယူထားတယ်ပေါ့နော်အဲ့တော့ကျွန်မအခု9နှစ်ပြည့်တဲ့အချိန်မှာကျွန်မ refinance ပြန်လုပ်ရမယ်အဲ့တော့အဲ့အချိန်ကတော့ adjustable rate ကတော်တော်တော်လေးတက်တာလေအတွက်ကျမကလာစင်ပြီးမဲ့တက်တာလေဆိုပြီးယူလိုက်တာသို့တော့အခုကျမလုပ်ရမယ့်အလုပ်က9နှစ်ပြည့်ပြန်ပြီးတော့ refinance ပြန်လုပ်ရမယ်အဲ့တော့ adjust rate ကိုကျမကတိတ်တော့အားမပေးပါဘူးဟို fix rate ကကိုယ့်ရဲ့ monthly payment ကလည်းပုံမှန်ဖြစ်နေတယ်ဘာမှကူစရာမလိုတော့ဘူးဒီလ2000ဆိုနောက်လာလည်း2000ပဲ230လောက်2000ပဲအဲ့ထက်မှမှကိုက principal ကိုပို့ပေးသွားရင်မြန်ချီသွားမယ်ပေါ့နော်အဲ့တော့ဟုတ်အဲ့ fix rate ကတော့ပို့ပြီးတော့အားတာပါတယ်ဒီ market အခြေအနေမှာပေါ့နော်အခုအခြေအနေမှာဟုတ်ကဲ့
ဒီနေရာမှာကျွန်တော်တခုမေးချင်တာတချို့ကတော့လေကိုဝင်ငွေကောင်းတဲ့အတွက်အိမ်ဝယ်ဖို့အတွက်ဒီတက်နိုင်တယ်တချို့ဒီအိမ်ဝယ်ဖို့မတက်နိုင်တဲ့သူတွေကိုလည်းပဲဒါအစိုးရအထူးစီစဉ်နေအနေနဲ့ဒီငွေချေးပေးတဲ့ဟာမျိုးရှိတယ်လို့လည်းသိရပါတယ်ဆိုတော့အဲ့ဒါတွေပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပြပြအောင
်ဟုတ်ကဲ့အဲ့ဒါအခု down payment assistant လို့ခေါ်တာပေါ့နော် down payment assistant တွေက program မျိုးစုံရှိတယ်ပေါ့နော်ဟို lender ပေါ်လည်းမူတည်တယ်ဒါပေမဲ့ဒီ conventional လုံးကျွန်တော်တို့ UU လုံးဆိုလို့ရှိရင်တော့down payment assistant ရလဲကိုယ့်ဘက်က closing cost ကတော့ယူသေးတယ်ပေါ့နော်ဒါပေမဲ့ဟိုမဖွင့်ဖြိုးသေးတဲ့ဒေတာတွေမှာထုတ်ချီးတဲ့ loan program တွေလည်းရှိတယ်အဲ့ဒါတွေကတော့သူတို့က down payment မချပဲနဲ့ချီးလို့ရတယ်ပေါ့နော်နောက်တစ်ခါ down payment assistant မှာလည်းနှစ်မျိုးရှိတယ်ပြန်ပေးရတဲ့ဟာနဲ့ one time တစ်ခါတည်းအလကားရရတာပေါ့နော်အဲ့တော့ကျွန်မကတော့ကျွန်မရှိလာတဲ့လူတွေက income ပေါ်လဲမူတယ်သူက low income လဲ medium income ရဲ့ percentage တွေအတွင်းမှာလဲဝင်ရမယ်ပေါ့နော်အဲ့တော့အဲ့တော့ down payment assistant ဆိုတဲ့နေရာမှာအဲ့ဒီပတ်စံရတဲ့လူကဝင်ငွေလည်းနေရမယ်ဒါပေမဲ့သူအိမ်နဲ့သူဝယ်ချင်တဲ့အိမ်ကဈေးသိမ့်များနေပြန်လဲခုန DTI မှာသွားပြီးတော့အဆင်မပြေတာမျိုးဖြစ်တတ်တယ်ဆိုတော့ဟိုအခြေအနေပေါ်မူတည်တယ်ပေါ့နော
်နောက်တစ်ခုကဒီပထမဦးဆုံးအိမ်စဝယ်တဲ့သူဆိုလို့ရှိရင်ရောအစိုးရဘယ်လိုပုံစံမျိုးအကူအညီပေးရလဲ
သူက state alike အဲ့ program လေးတွေရှိတယ်ဘယ် state မှာဝယ်လဲဟာအဲ့ program အစိုးရဒီမှာဆိုရင်ကျွန်တော်တို့ Illinois မှာဆိုရင် Illinois အစိုးရ government ပြီးရ6000ရှိတယ်ပေါ့နော်အဲတော်တော်အဲ့6000ပြီးတော့ 1% ပြန် charge လုပ်တယ်ဆိုတော့အဲ့လိုမျိုးလေးရောရှိတယ်ပေါ့နော်အဲ့လို down payment assistant ကိုယူလိုက်တဲ့အတွက် underwriting ကသူတို့ရဲ့ underwriting နဲ့တွားတယ် underwriting ဆိုတာဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ဒီ C sit တာပေါ့နော်ဟို loan ကိုကျွန်တော်တို့ originator က originate လုပ်ပြီးတော့တင်လိုက်တဲ့အချိန်မှာအရာအလုံးကိုပြန်ပြီးတော့ C sit တဲ့ဒီစစ်ဆေးရေးအဖွဲ့ပေါ့နော် underwriting အဖွဲ့ကဘူးတည်တယ်အဲ့တော့အဲ့ဒီမှာသူတို့အစိုးရရဲ့ underwriting နေဆိုနည်းနည်းလေးတော့မတူဘူးပေါ့နော်ကျွန်တော်တို့ဒီပုံမှန်လုပ်နေကြတယ်အဲ့လိုကြီးတော့ရှိတယ်ဟုတ်ဒါပေမဲ့မဟုတ်ဘူးလေတချို့မနော့သကယ်လိုက်နာမှာဆို1000ခွဲအထိ government ပေးတဲ့လုံရှိတယ
်ဟုတ်ကဲ့အာဆိုတော့မက်တင်လေးတွေရဟိုအိမ်ချမ်းကြီးအကျိုးဆောင်လည်းဖြစ်တယ်နောက်တစ်ခုကဒါဟိုအိမ်ဝယ်မယ်ဆိုလို့ရှိရင်ငွေထုတ်ချီးပေးတဲ့ဟိုအကျိုးဆောင်လည်းဖြစ်တယ်ဆိုတဲ့အခါကျတော့ဟိုအိမ်ဝယ်ဖို့ဒီ process တစ်ခုလုံးနဲ့ပတ်သက်ပြီးတော့ပေါ့လေဘာများအကြံပေးချင်ပါလဲ
ဟုတ်ကဲ့ကျွန်မအကြံပေးချင်တာပေါ့နော်အိမ်ဝယ်ဖို့စိတ်ကူးထားရင်ငွေပါဟာလား credit တွေလည်းခဏခဏအစ်စ်တွေမဖွင့်လဲအကျွေးတွေတင်အောင်လဲကားတွေဘာတွေလည်းအများကြီးတွေမဝယ်နဲ့ပေါ့နော်အဲ့လိုမျိုးနေပါနောက်တစ်ခုကကိုနိုင်တဲ့ဝင်ကိုပဲထမ်းပါပေါ့နော်အဲ့ဒါလေးကပို့ပြီးတော့အရေးကြီးပါတယ်ဒီနေ့ကျွန်မတွေ့နေရတဲ့ client တွေတဲမှာပေါ့နော်အဲတိုင်လုံးမှာတယောက်ပဲ16ချက်နဲ့အိမ်ဟိုဝင်ငွေရှိတယ်တိုင်16ချက်သူတို့3သိန်းခွဲတန်းဟိုလုံးချင်းအိမ်ကိုဝယ်ချင်တယ်ပေါ့နော်အဲ့လိုအချိန်မှာဘာဖြစ်လဲဆိုတော့သူတို့အနေနဲ့အကိုဆိုင်နာရှာရတယ်ပေါ့နော်ကိုဆိုင်နာဆိုတာကဝင်ပြီးတာဝန်ယူပေးရတာအဲ့တော့အဲ့လိုမျိုးပေါ့ငါ့ကိုထွက်ပေးခြင်းပတ်စံပေးဆိုပြီးတောင်းတဲ့ကိုဆိုင်နာမျိုးလဲတွေ့ဘူးတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုဆိုင်နာလန်ဒါတော်တော်များများကကိုဆိုင်နာတိုက်တဲ့ပုံမှာရှိရမယ်လို့ပြောတယ်ဆိုတော့ခုနကလုံးက mortgage ကကျမတို့ဒီ responsibility ပေါ့နော်ခုနကကိုပေးရမယ့်တာဝန်နောက်တစ်ခါတိုက်တဲ့ဆိုတာပိုင်ဆိုင်မှုပေါ့နော်အဲ့တော့ပိုင်ဆိုင်မှုမှာဒီကိုဆိုင်နာပါသွားတဲ့အတွက်သူဒီအိမ်ပိုင်လို့အဲ့တော့ဒီချိန်ချိန်မှာဘာဖြစ်လာမလဲဆိုတော့ဟာကိုလူရင်းမဟုတ်ဘာမှမဆိုဖြစ်လာနိုင်တယ်ပေါ့နော်နောက်တစ်ခါဒီအိမ်ဝယ်ပြီးတော့ ကိုလာစဉ်ဝင်ငွေကမှန်မှန်မပေးနိုင်6လဆိုအိမ်သိမ်းပါတယ်ဖိုကလိုရှားလုပ်ပါတယ်ကိုတော့ကအဲကိုဗစ်မတိုင်ခင်က3လပေါ့နော်3လဆိုရင်ဖိုကလိုရှား process ဆက်တယ်အခုတော့6လဆိုရင်ဖိုကလိုရှား process ဆက်တယ်အဲ့တော့မကောင်းပါဘူးအဲ့လိုမျိုးဖိုကလိုရှား process ဆက်ခံရတဲ့လူက credit ပြတ်တယ်အဲ့လူယုံကြည်မှုမရတော့ဘူးပေါ့နော်နောက်တစ်ခါကျွန်တော်တို့လူမျိုးဆိုရင်ခုနှစ်နှစ်တိတိ license ယူလို့မရတော့ဘူးဒါ license မမရနိုင်တော့အဲ့တော့ဟိုကျွန်မမနိုင်ဝင်နေမထမ်းဘူးပေါ့နော်
ကိုအောင်တင်ဆက်ပေးခဲ့တဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နှီးပညာခန္ဓာကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်မှာတော့မြေအောက်ရေနဲ့မြန်မာပြည်ကရေအောင်လွှာအနေထားအကြောင်းကိုတင်ဆက်ပေးထားပါရစေ။ရေအရင်အမြင့်ကျွယ်ဝတဲ့မြန်မာနိုင်ငံမှာမြေအောက်ရေကိုနေရာအနှံ့ထုတ်ယူသုံးစွဲနေကြတာဖြစ်ပြီးတော့အရေးအသွေးအကောင်းဆုံးကတော့တပ်နှုကြောက်လွှာတွေထဲမှာခိုအောင်နေတဲ့ရေအောင်လွှာဖြစ်ပါတယ်လို့ဇလဘူမိဗေဒပညာရှင်ဦးမြင့်သိန်းကပြောပါရစေ။မြန်မာနိုင်ငံမှာမြေအောက်ရေအဓိကထုတ်ယူနေတဲ့ရေအောင်လွှာတွေရဲ့အနေအထားဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါဗျာ
။ဒီမြေအောင်ရေနဲ့ပတ်သက်ပြီးတော့ဆရာဒီမြန်မာနိုင်ငံမှာကမြေအောင်ရေကို data တိုင်းမှာတုံးနေကြတယ်တော့မြေအောင်ရေရဲ့အနေအထားပေါ့နော်မြေအောင်ရေဘယ်လိုရှိလဲမြေအောင်ရေဆိုတာဘယ်ကြောက်တွေထဲမှာရှိလဲအဲ့ဒါလေးကိုစပြီးတော့ပြောပြပေးပါဦးဆရာ။
မြေအောင်ရေတော့ဒုဗမာတပြည်လို့ရှင်တော့ခြုံငုံပြောရင်တော့ရေပဲထွက်တဲ့နေရာတော့နေတယ်ပေါ့ကွာရှိတယ်ပေါ့အဲဒါမှမဟုတ်ဗမာတပြည်လုံးကိုတို့ဘူမိဗေဒပညာရရအပိုင်းခွဲရင်တော့ဗမာပြည်အလယ်ပိုင်းစင်ထရယ်ဘဲပေါ့ကွာနောက်အနောက်ဘက်ခြမ်းအရှေ့ဘက်ခြမ်းအဲဝက်စတန်ဒရင်းစ်အီစတန်ဒရင်းစ်ပေါ့လားအဲ့မှာအလယ်စင်ထရယ်ဘဲကိုတို့ဒီရေသမားတွေကြတော့ဘာခေါ်လဲဆိုတော့ARB ဘီစင်းလို့ခေါ်လိုက်တော့ပေါ့သူကအကြီးကြီးပေါ့ကွာအဲ့ဒီမှာကြတော့ဘာဖော်မေးရှင်းနေဘီမီတဘာဝရည်နေပြီးတော့ရေထွက်တာများလဲဆိုတော့တို့တက်နုအနေကြလာပေါ့အလူရဲ့အဲ့ဒီကနေရေထုတ်တယ်အများဆုံးထုတ်တယ်ဒုတိယအများဆုံးထုတ်တာအရာဝရည်ပေါ့နေရာတော်တော်များများတို့အပေါ်မြကြီးနားနေပြီးတော့လာလိုက်မယ်မိခမိလိခနေဆိုရင်အပအရာဝရည်အဲ့ဒီအနိဘရမ middle area ဝင်ပေါ့ကွာနောက်တကားချင်းတွင်ပဲကြည့်ရမယ်ဆိုရင်အပါချင်းတွင် lower ချင်းတွင်အထက်ချင်းတွင်အောက်ချင်းတွင်အဲ့ဒီကနေမှအဲ့ဒီနောက်ဖက်ကပ်ရကြတော့ချင်းဒေတာရှိတယ်အဲ့ဒီမှာကြတော့အလူဗျယ်လည်းရတယ်လို့ area ဝင်နေရတယ်အများဆုံးကတော့အလူဗျယ်ကြီးများတယ်အဲ့ဒီကနေမှတို့ဒီဘက်ထွက်တော့မူဘေစင်လို့ central area ဝင်ဘေစင်ပေါ့အဲ့ဒီကြတော့အလူရည်ကြီးအများကြီးပဲအဲ့ဒါနေအောက်ကိုရှင်းသွားတယ်လို့လိုဝါဘာမှာလိုဝါအေရဝတီယန် and မြဝကျုံပေါ်ပေါ့အဲ့ဒါတောက်လျှောက်အလေပိုင်းကတော့တက်နုအနယ်လွာတွေကနေထွက်တာများတယ်အဲ့ဒီကောင်ရဲ့
ဆရာပြောတဲ့အေရဝတီယန်ဆိုတာအေရဝတီကြောက်ဆင်စုကိုပြောတာတင်တ
ယ်ဟုတ်ပါတယ်ဗျာအေရဝတီကြောက်ဆင်စုကိုပြောတာပေါ့အေရဝတီရဝင်းဒေတာမှာအတွေ့တာများတော့သူ့ကိုအေရဝတီကြောက်ဆင်စုဆိုပြီးတော့ဟိုကလောက်တာပေါ့အေရဝတီကြောက်လာအနေတွေ့တယ်ဟိုပထမကတော့တက်နုကြောက်လွားတွေကနေတွေ့တာပေါ့ကွာအနေပိုးကြောက်လွားတွေကနေနော်အဲနောက်တခါခုနလူ ARD basin ထဲမှာဒပိုင်းသစ္စာလေးပါနေတာကနည်းနည်းပါရှိလေဆိုတော့တို့ရှမ်းပြည်ရှမ်းနောက်ဖက်ချမ်းအနောက်မြောက်ဖက်ပေါ့တို့မြင်းငယ်တို့ဘာအရင်ကနေတက်သွားကလောဘာစီဘက်ကတို့တက်သွားတော့အဲ့လိုပြအဲ့ဒီနေရာတွေမှာလေအလူပြေကနေတုတ်တာရှိသလို limestone plus 2 limestone ရန်ကုန်မြို့မြေဒီတာထုံချောက်ကနေထွက်တာကြည့်အဲ့ဒီကြတော့ထုံချောက်ကြတော့ cavity ဆရာလေးဒီဇလဘူမိဗေဒပညာရခေါ်တော့ cax topography ပေါ့အဲ့အဲ့ဒီကနေထုတ်တာပဲကျန်တဲ့ဒီတာတွေကြတော့သူ့ဘူမိဗေဒတက်တန်းရပီကူရဲ့တို့နောက်တကဒီ cretaceous တို့ plus 2 limestone နေနောက်တကမာဂူစီရီဆိုကံပြီးရဲ့တို့ဒါတွေကတော့နည်းနည်းပညာရဆန်သွားပါလေကွာတကယ်တမ်းဗမာပြည်ရဲ့ဤအောင်လွာတွေကိုခွဲခြားစိတ်ဖြာမယ်ဆိုလို့ရှိရင်ဒီတက်တော်နေစဉ်ပေါ့ဗမာပြည်ရဲ့ဘူမိဖြစ်စဉ်ကိုအခြေခံပြီးတော့တွေ့ရတဲ့မြေလွာဇုံလေးတွေပိုင်းခြားထားတဲ့17ခုရှိတယ်ကွာအဲ့ဒီ17ခုတွေကနေမှထုတ်ကြတယ်ပေါ့ကွာတက်တခုတွေမှာမှအများဆုံးထုတ်နိုင်တာတက်နုအနေကြလာအလူပြည်နဲ့အေယာဝတီယံပေါ့ကွာနော် အဲတချို့နဲ့မပြီးခွေရှင
်အဲ့တော့ဒီမြန်မာနိုင်ငံအလဲပိုင်းပေါ့နော်ဒီကြောက်တော့ဇင်စုတွေထဲမှာရေရေသွေးကောင်းဆုံးကဘယ်ကြောက်လာပါလဲရှင်အ
ဲ့မှာမှဒီခါပြန်ကြည့်လိုက်ရင်ရေရေသွေးကြတော့ဘယ်ကအကောင်းဆုံးလဲဆိုတော့အဲတက်နုအနေပို့ချလိုက်အလူပြေကရေကောင်းဆုံးကွာဒါဒုတိယကောင်းတာကြတော့ဧရာဝတီပေါ့ဗမာတပီလုံးမှလည်းအဲ့ဒီနှစ်ခုကအထောက်တာများတာပါပဲဟုတ
်ကဲ့
နော်ပြီးကြရင်ကြတော့နည်းနည်းလေးဟိုအငံတက်ပဲနည်းနည်းကဲသွားတယ်ပေါ့အဲတခုပေါ့လူတယ်ရေတွင်းတူပြီးရင်အဲ့ဒီရေကိုနိုင်ငံတကာလူဇနီးတကြနဲ့စမ်းတက်ဖို့တော့နည်းနည်းလိုးနေသေးတယ်ပေါ့မိမိတူးထားတဲ့တွင်းညာတခြား environment တွေဘေးပတ်ဝန်းကျင်ကအိမ်ဓာတ်ကြီးစုပြင်ကတည်းမြောင်းနေချောင်းနေနဲ့နီးတယ်ဝတ်တယ်လေဗျာလေတိတ်နေဆိုရင်အဲ့ဒီအမိုနီယာလို့နိုက်ထရိတ်တို့ဇမားလို့အခြေခံစမ်းသပ်မှုတွေဖြစ်တဲ့တို့တန်ဓာတ်တို့ဆိုဒီယမ်တို့ကလိုရိုက်တို့ဓာတ်တွေကိုအဓိကစမ်းတင်တယ်မက်ဂနီပါမမပါမငါတို့ဗမာလူမျိုးကမသိတာများတယ်တန်ဓာတ်ပါတာမပါတာတော့ခုနကလူရည်နှူးချမ်းစမ်းတောက်ပြီးတော့စက်ကြည့်ပါလို့ပြောပြတော့မှနောက်တစ်ခါတို့ဗမာကျတော့ကွင်းစားတဲ့လူများတယ်ကွင်းစားတဲ့လူကိုရေတွင်းတူးပြီးလို့ထွက်လာတဲ့ရေကြီးကိုအဲ့ဒီကွင်းစားတဲ့လူရေငုံပြီးတော့တောက်ကြည့်ခိုင်းလိုက်အဲ့ဒီလူကပို့ပြီးတော့ sensitive ဖြစ်တယ်အဲ့လိုတန်တတ်များတယ်ဆိုရင် तू essence ရတယ်အငန်ဓာတ်ရှိတယ် chloride ရှိတယ် sodium chloride က limited နည်းနည်းကျောနေရဆိုရင် तू ကွင်းစားတော့ရှား तू က essence ရှိတယ်ထုံးနေကို तू အဲ့ဒီမှာသိတယ်အဲ့ဒါကိုမြင်မြုံလို့ရှိရင်ဓမင်းချက်ကြည့်လိုက်ကျင်းတည်တယ်ဓမင်းကဝါတယ
်ဒီ
လူချမ်းတည်ကြည့်လိုက်အဲ့
တော့စမ်းကြည့်ရမှာပေါ့နော်ရေ
အများကြီးလောက်မှာပေါ့လေအချိန်ပြည့်လောလောဆယ်မှာဗမာပြည်သူတွေဟာမြောက်ရီကိုတော်တော်များများသုံးဆွဲလာကြရတယ်တောက်ရီရောသုံးရီရောဆက်ရီရောပြူရီရောအစုံပဲအဲ့တော့တောက်ရီတုံးတဲ့လူတွေရီတွေရီတွင်တူပြင်းရီတွေနောက်နေလည်းမကြည့်ဘူးပါဖြစ်လို့လေမသိဘူးတီးတယ်သူတီးတယ်အဲ့တော့စနစ်တကျလေးတွေတူးကြပါဟာတူးပုံတူးနေလေးတွေလည်းပညာဆိုင်ရာတွေနဲ့ရေးသားထားတာတွေရှိပါတယ်လီလာမှာတဖတ်ရှုကြပါမိရောရေတုံးတဲ့ဒုတိယလေးမိမိအိမ်မှာရေတွင်တူးပြီးရင်ရေစမ်းပါရေစမ်းကလည်းတက်တာပါတယ်ဘာမှအများကြီးပြည့်ရတဲ့မလို့ပေါ့ဘူးနောက်တစ်ခါစမ်းတက်စရာတက်စီအကုန်လုံးနဲ့စမ်းစရာမလို့ပေါ့ဘူးနော်စန်တိုက်စန်စန်ဒင်းစန်တိုက်တဲ့တက်စတီလင်းငါမျိုးတော့စမ်းနေဆိုရင်ရပါတယ်နော်အဲ့ဒါဒီဒီဟိုဒီတောက်သုံးသူတွေကိုတင်းစကားပါချင်ပါတယ
်ဟုတ်ကဲ့ပါဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကောင်းပါပြီ
ဇလဘူမိပညာရှင်ဦးမြင့်သိန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံလာပါမယ်
ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍပါရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဝင်းမင်းတလှပြောပြပေးပါရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့သမ္မတနေရာဆက်မပြိုင်မှုတောင်းဆိုသံတွေကိုညှိပယ်လိုက်ပါတယ်သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်တစ်ပါတီမတ်တချို့အပြင်ဟောလိဝုဒ်မင်းသားကြီးဂျော့ဂျ်ကလိုနီနဲ့ပါဝင်ပါတီရဲ့ထိပ်တန်းမဲဆွဲရန်ပုံငွေထည့်ဝင်သူတချို့ကပါသမ္မတဘိုင်ဒန်ကိုရွေးကောက်ပွဲဆက်မပြိုင်ဖို့တောင်းဆိုကြပါမယ်။သမ္မတကတော့သူနောက်ဆုံးမှာမဟုတ်ဘူးအနိုင်ရဖို့ယုံကြည်ကြောင်းပြောခဲ့ပါတယ်။သူကသမ္မတနေရာဝင်ပြိုင်မှုအတွက်ကျွန်တော်ဟာအရေးချင်းအပြည့်အမီဆုံးပုဂ္ဂိုလ်လို့ထင်ပါတယ်။ဒေါ်နယ်ထရမ့်ကိုအရင်တစ်ခေါက်ကလည်းနိုင်ပြီးပြီလေ။အခုလည်းထပ်နိုင်မှာပါလို့နေတိုးထိပ်သီးပွဲဆွေးနွေးပွဲအဆုံးသက်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေအကြီးအကျယ်ဝိုင်းမေးစဉ်ပြောခဲ့တာပါခင်ဗျာ။နောက်အမေရိကန်နဲ့တောင်ကိုရီးယားတို့မြောက်ကိုရီးယားကိုတုံ့ပြန်ဖို့နျူကလ িয়ার လက်ညှိုးမှာပြွာလက်မှတ်ရေးထိုးလိုက်ပါပြီ။နေတိုးထိပ်သီးပွဲပြည်ပမှာဒီကောင်းဆောင်နှုတ်အနေနဲ့ကိုရီးယားကျွန်းဆွယ်ရဲမြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့စစ်ရေးချင်းချောက်မှုတွေကိုဟန်တားမဲ့ပူတွဲစနစ်ထူထောင်ဖို့လမ်းညွှန်ချက်ကိုလက်မှတ်ထိုးလိုက်တာလို့တောင်ကိုရီးယားသမ္မတယွန်ကပြောပါတယ်။နေတိုးထိပ်သီးပွဲလာတဲ့တောင်ကိုရီးယားသမ္မတယွန်ဆွယ်ယိုကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတီးခြားတွေ့ပြီးအမေရိကန်ရဲ့နျူကလ িয়ার ပါဝင်စွန့်အပြည့်သုံးပြီးမြောက်ကိုရီးယားကိုဟန်တားရေးကတိပေးလိုက်တာပါခင်ဗျာ။ စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်ကပြန်လာတဲ့သမရဟောင်းဦးသိန်းစင်တို့တွေ့ခဲ့တယ်လို့နှိစက်သူတွေကပြောပါတယ်ဇော်လ29ရက်နေ့မှာတရုတ်မှာကျင်းပတဲ့ဒင်းကျစွာတူရှင်တွဲနေထိုင်ရေးမှုအခမ်းအနားတက်ရင်တရုတ်နိုင်ငံသားဝင်ကြီးနဲ့တွေ့ခဲ့တဲ့သမရဟောင်းဦးသိန်းစင်ကိုစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီရဲ့ပိုင်းနဲ့တွေ့ခဲ့တယ်လို့နှိစက်သူတွေကပြောပါတယ်ဒီပွဲမှာမြန်မာဘက်ကပါလိုက်တဲ့သတင်းပေါ်တရုတ်နိုင်ငံသားဝင်ကြီးဘက်ကဘလို့ပြန်ပါလဲဆိုတာကိုပြောပုံရတယ်လို့နှိစက်သူတွေကခံမှန်းကြပါတယ်ခင်ဗျာ
နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစီသူဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့စိုက်တာဟော်ဒန်နဲ့ဟဲလန်ကော်ဒရန်တို့ဖြစ်ပါတယ်ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြေကြပါသေးရှင်